Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အချိန်ထဲမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုကုစုံမှုကြောင့်နဲ့သူပြောပြမှာပါဒီမနေ့နားဆင်မဲ့သတင်းတွေမှာတော့စကိုင်းတိုင်းစလင်းကြီးမြို့နယ်မှာအရသာ7ယောက်ကိုပြစ်ခတ်မိရှို့တက်ပြတ်ခဲ့တဲ့သတင်းပေါ်အမေရိကန်ကပြင်းထန်ဝေဖန်လိုက်တဲ့သတင်း Omicron COVID ပိုးချစ်ကူးစက်မှုတွေတိုးလာနေပေမဲ့ရောဂါကတော့ပြင်းထန်ခြင်းမှပြင်းထန်လိမ့်မယ်လို့ WHO ကပြောလိုက်တဲ့သတင်းဆက်ရထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါ
ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေပြီးသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကတင်ပြပေးမှာတကူကတော့
ကတော့တော်တယ်ပဲဒီလိုလေစက်မှတ်ချက်ဒီစီတိုင်းနဲ့ဆောင်းတာဖြစ်ပါလေဒီဟာကြီးကကျောင်းလာဟာကြီးကတော့ဘုရားနယ်မြေကြီးရပေါ်နေတဲ့ကိစ္စတွေပါဗျာလက်ရှိကျောင်းလာမယ်ကျွန်တော်တို့ကထုတ်နေတာဖြစ်ပါလေ
ငွေစက်ကူအစ်စ်တွေရိုက်ပြီးထုတ်ဝေတော့မယ်ဆိုတာမဟုတ်ဘူးလို့ဘိုးဘန်ကညှင်းဆိုလိုက်တဲ့တဲ့အပြည့်အစုံနားဆင်ရမှာပါအဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်ကဲအခုတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဇော်မိုးကျော်တို့ကပြောပြပေးပါလားခင်ဗျာ
စကိုင်းတိုင်းစလင်းကြီးမြို့နယ်မှာအရသား7ယောက်ကိုလူငယ်တပ်ဖွဲ့ရဲ့ပြစ်ခတ်မိရှို့တပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းပေါ်အမျက်ဒေါသထွက်ရတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်
We are outraged by credible and sickening reports that the Burmese military
မြန်မာနိုင်ငံနောက်မြောက်ဘက်ဒေသမှာကလေးတွေပါဝင်ရွာသားစတယောက်ကိုကျူးတုပ်ပြီးအရှင်းလက်လက်မိရှို့ခဲ့တဲ့ခိုင်လုံတဲ့အော်နှလုံးနေရနာစီယာသတင်းကြောင့်အမျက်ဒေါသထွက်ရပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကကြာသပတေးနေ့ Washington မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါထိတ်လန့်စရာရက်စက်ချင်းချုပ်တဲ့အချမ်းဖက်နည်းတွေကိုတုံးနေပေမဲ့မြန်မာစစ်တပ်ဟာအရေးယူခံရမှုကကင်းလွန်နေတဲ့အစဉ်လာကိုအဆုံးသတ်နိုင်မှုအရေးကြီးတယ်လို့လည်းပြောဆိုခဲ့ပါတယ်ဒုံတော်ချေရွာကတပ်ဖြတ်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တချို့ကလူညွေးတပ်ဖွဲ့ရဲ့လက်ချက်ဖြင့် VOA ကိုပြောဆိုထားပေမဲ့မြန်မာစစ်ကောင်စီကတော့သတင်းမှအဖြစ်တုံ့ပြန်ထားပါတယ်မိလောင်တည်ဆုံနေသူတွေရဲ့ပုံတွေလူမှုကွန်ရက်တွေနဲ့သတင်းတွေမှာထွက်ပေါ်လာခဲ့ပြီးတဲ့နောက်နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်လာနေတာပါဒုံတော်ချေရွာတပ်ဖြတ်မှုပေါ်အပြင်းထန်ဆုံးရှုတ်ချကြောင်းနဲ့နိုင်ငံတကာသံဝန်ကညီညီညွတ်တုံ့ပြန်မှုလဲကုလသမဂ္ဂအတွင်းမှုချုပ်ယုံကပေါ်ထွန်းနေမှာပဲတိုက်တွန်းထားပါတယ်
နိုင်ငံတကာဒီမိုကရေစီထိပ်သီးညီလာခံကိုကမခဏပြုကျင်းပပင်းနေတဲ့အမေရိကန်နိုင်ငံမှာဒီမိုကရေစီဟာအားနည်းချက်တွေရှိနေကြောင်းကြာတာပရင်းတွေကညီလာခံဖွင့်ပွဲမှာသမ္မတဂျိုးဘိုက်ဒန်ကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။ဒီမိုကရေစီကိုအသစ်တစ်ဖန်ပြန်လည်အားဖြည့်ဖို့ဒီမိုကရေစီအစအဦးတွေကိုအင်အားတောင့်တင်းခိုင်မာစေဖို့စူရာတွေကိုလှုပ်ဆောင်နေသူတွေအနေနဲ့ဆင်ဆက်မပြတ်ဒဇက်မဲမဲလှုပ်ဆောင်နေရမယ်ဆိုတာကိုကျွန်တော်တို့သိပါတယ်။ဒါကြောင့်ဒီမိုကရေစီနိုင်ငံတကာထိပ်သီးညီလာခံကိုကျွန်တော်အနေနဲ့လက်ခံကျင်းပတာပါလို့သမ္မတဂျိုးဘိုက်ဒန်ကကြာတာပရင်းနေ့မှာပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ကြာတာပရင်းနေ့နဲ့တောက်ကြနေ့တွေမှာကျင်းပတဲ့ဒီမိုကရေစီထိပ်သီးညီလာခံမှာနိုင်ငံပေါင်း130ကခေါင်းဆောင်တွေလူထုအဖွဲ့အစည်းခေါင်းဆောင်တွေတတိပုဂ္ဂလတွေတယောက်ကြားမှာဖြစ်ပြီးဒီမိုကရေစီစနစ်ကိုကြီးမားစွာချိန်ချောက်နေတာတွေအပေါ်မှာစုပေါင်းဖြည့်ရှင်းကြဖို့ဆွေးနွေးမှာဖြစ်ပါတယ်။2020ခုနှစ်တုန်းကသမ္မတထရန့်ရွေးကောက်ပွဲရှုံးနိမ့်ခဲ့တာကြောင့်ထောက်ခံသူတွေကလွှတ်တော်အစအဦးကိုဝင်ရောက်စီးနှင်ခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်2021ခုနှစ်မှာထုတ်ပြန်တဲ့နိုင်ငံတကာဒီမိုကရေစီနဲ့ရွေးကောက်ပွဲဆိုင်ရာအဖွဲ့အစည်းဖြစ်တဲ့ IDEA ရဲ့အစီရင်ခံစာမှာအမေရိကန်ရဲ့ဒီမိုကရေစီဟာနောက်ပြန်လျှော့ချမှုတွေရှိတယ်လို့အမေရိကန်ဒီမိုကရေစီပေါ်ပထမဆုံးအကြိမ်ထောက်ပြန်ဝေဖန်ထားပါတယ်ကျွန်တော်တို့ရဲ့အမြင့်ဆုံးစိတ်ကူးစိတ်သားတွေကိုအကောင့်ထဲပေါ်နိုင်ဖို့ကျွန်တော်တို့အကြကွဲပြားနေတာတွေကိုတက်တာပြောက်ကင်းသွားစေဖို့ကျွန်တော်တို့ရဲ့ရွေးကောက်ပွဲကြီးညာစရမ်းပါစိတ်ကူးစိတ်သားတွေကိုတပံပြန်လဲအာယုံဆိုင်ဖော်ဆောင်နိုင်ဖို့အတွက်အမေရိကန်ဒီမိုကရေစီဟာဆက်လက်ရုန်းကန်နေရဆဲဖြစ်ပါတယ်လို့သမ္မတဘိုက်ဒန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအမေရိကန်ကအခိုင်အမာဆက်လက်ထောက်ခံသွားမှာဖြစ်တဲ့အကြောင်းအမေရိကန်နဲ့ယူကရိန်းသမ္မတတို့ကြာသပတေးကတယ်လီဖုန်းဆက်ရမှာထပ်လောင်းပြောကြားခဲ့တဲ့အကြောင်းအမေရိကန်အင်ဂျီနီယာကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ယူကရိန်းနဲ့ရုရှားနိုင်ငံကြားတင်းမာမှုတွေရောပါရေးဆက်လက်ကြိုးပမ်းမှာဖြစ်ကြောင်းလည်းကြာသပတေးကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့တယ်လီဖုန်းဆက်ပြောဆိုခဲ့ပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုခဲ့တာပါ။ယူကရိန်းနဲ့ဆက်မှာရုရှားတပ်တွေအင်အားအလုံးကြီးနဲ့ချက်ထားတာကြောင့်တင်းမာမှုတွေကြီးထွားလာနေတာကိုရှော့ချဖို့ဂျိုးဘိုင်ဒန်အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တယ်လီဖုန်းကတစ်ဆင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဆွေးနွေးပြီးနှစ်ရက်ကြာမှာပဲယူကရိန်းသမ္မတနဲ့ထပ်မံဆွေးနွေးရလည်းဖြစ်ပါတယ်။ယူကရိန်းနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုယူကရိန်းနိုင်ငံကိုယ်တိုင်ပါဝင်ပတ်သက်မှုမရှိဘဲချမှတ်မှမဟုတ်တဲ့အကြောင်းသမ္မတဘိုင်ဒန်ကရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့လည်းယူကရိန်းသမ္မတရုံးကကြာသပတေးနေ့တွေ့ဆုံမှုပြီးမှပြောဆိုထားတာပါ။သမ္မတဘိုင်ဒန်ကကြာသပတေးနေ့ကယူကရိန်းနိုင်ငံအပြင်နေတို့မှာမိတ်အရှေ့ဥရောပရဲ့ကိုယ်နိုင်ငံကခေါင်းဆောင်နေတယ်လဲတယ်လီဖုန်းကနေဆွေးနွေးခဲ့တာဖြစ်ပါတယ်။
အီရန်နိုင်ငံတွင်းမှာရှိတဲ့ Islamic State IS အကြမ်းဖက်အဖွဲ့တွေကိုဥဆောင်တိုက်ခိုက်ဖို့တာဝန်ကိုအမေရိကန်နဲ့မဟာမိတ်တွေထံကနေအီရတ်တပ်ဖွဲ့တွေကလွှဲပြောင်းယူလိုက်ပြီဖြစ်တယ်လို့ကြာသပတေးနေ့မှာအီရတ်တာဝန်ရှိသူတွေကပြောဆိုပါရယ်မဟာမိတ်တပ်ဖွဲ့တွေဟာလိုအပ်တဲ့ကူညီထောက်ပံ့မှုတွေနဲ့အကြံဉာဏ်ပေးတဲ့အဆင့်မှာဆက်လက်ရှိမှာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူအီရတ်လုံခြုံရေးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ဆတ်မန်ကပြောဆိုပါရယ်အီရတ်တပ်ဖွဲ့တွေက IS တွေကိုနှိမ်နှင်းတိုက်ခိုက်နိုင်တဲ့အရေးချင်းရှိတယ်ဆိုတာပြသနိုင်ခဲ့ပြီးတာဝန်လဲပြောင်းယူဖို့အချိန်ဟာလဲတင့်တော်တယ်လို့အမေရိကန်မဟာမိတ်တပ်တွေနဲ့ပူးတွဲစစ်ဆင်ရေးတပ်မှုဒုတိယဗိုလ်ချုပ်ကြီးအဗ်ဒူရဲ့အမီအေရှာမာရီကလည်းပြောဆိုကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုပါရယ်အခုလိုအီရတ်မှာအမေရိကန်တပ်တွေရဲ့စစ်ဆင်ရေးတွေရပ်ဆိုင်းဖို့အစီအစဉ်ကိုအီရတ်ဝန်ကြီးချုပ်မူဆာဖာအယ်ခါမီနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ပြီးခဲ့တဲ့ဇူလိုင်လသမ္မတအင်ဂျီတော်မှာဆွေးနွေးခဲ့အပြီးနောက်မှာကြေညာခဲ့တာဖြစ်ပါတယ်အခုနောက်ဆုံးအီရတ်မှာအမေရိကန်စစ်သား2500လောက်သာရှိတော့တယ်လို့အမေရိကန်ပင်တဂွန်စစ်တာနာချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကတောက်ကြကြာသပတေးနေ့မှာပြောဆိုခဲ့ပါတယ်
အန်ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အထက်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အိုမီကွန်ကိုဗစ်ပိုးသစ်ကြောင့်ကူးစက်မှုတွေသိရတာတိုးလာနေပေမဲ့ယောဂပိုးသစ်ဟာကူးစက်မြန်ဒယ်လ်တာမျိုးကွဲလောက်ပြင်းထန်မှုရှိချင်မှရှိနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့အာဖရိကဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်
The variant has now reached around 60 countries worldwide.
ဟောပါ၊ခုကကမ္ဘာတစ်လောကနိုင်ငံ60လောက်မှာတွေ့ရှိထားပြီးဒီထဲက10နိုင်ငံဟာအာဖရိကတိုင်းမှာပါ။ကမ္ဘာတစ်လောက Omicron ပိုးစစ်ကူးစက်သူ1000လောက်ရှိတဲ့အထက်မှာ46ရာခိုင်နှုန်းကတော့အာဖရိကတိုင်းမှာပါလို့ WHO ရဲ့ကာကွယ်ဆေးထိုးနိုင်ရေးနဲ့ထုတ်လုပ်မှုဆရာအကြီးအကဲဒေါက်တာ Richard Mihigo ကကြာသပတေးနေ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။အာဖရိကမှာပြီးခဲ့တဲ့ဇင်ဘတ်တွင်ကိုဗစ်ကူးစက်မှု93ရာခိုင်နှုန်းတိုးလာရမှာဒီမတိုင်ခင်တစ်ပတ်က9500ရှိခဲ့ရတာကနေ38000ထိရှိရတဲ့အကြောင်းလဲဒူရီချိုကပြောပါရယ်ပြီးခဲ့တဲ့ဇင်ဘတ်ထဲကူးစက်မှုတွေရဲ့86ရာခိုင်နှုန်းဟာအာဖရိကတိုက်တောင်ပိုင်းနိုင်ငံတွေဖြစ်ကြပြီးတောင်အာဖရိကနိုင်ငံကအများဆုံးအဖြစ်225ရာခိုင်နှုန်းနဲ့အာဖရိကတိုက်တစ်ခုလုံးကတော့ကူးစက်မှု140ရာခိုင်နှုန်းရှိခဲ့တာပါဒါပေမဲ့လည်းအာဖရိကတိုက်မှာဆေးရုံတင်ကူးစက်ရတဲ့အရေးတွေဟာအရင်တစ်ပတ်လောက်ကသာရှိခဲ့ပြီးသူချမဆောင် ICU ကိုရောက်တဲ့သူအရေအတွက်ကတော့6.3%လောက်နှုန်းသာရှိရကြောင်းပြီးခဲ့တဲ့ဇူလိုင်လတဲ့ data မျိုးကကြောင့်ကူးစက်မှုတွေမြင့်တက်ခဲ့တာနဲ့နှမ်းရှင်မယ်ဆိုရင်တိတိသာနည်းပါတဲ့အကြောင်းလဲလူ့ချူတာဝန်ရှိသူတွေကပြောပါတယ်ချေချေပြည့်ပြည့်မဟုတ်သေးတဲ့ကနဦးလေးလာစမ်းစစ်ချက်တချို့ရ Omicron ပိုးစရာရောဂါပြင်းထန်ရင်မှပြင်းထန်လိမ့်မယ်လို့လည်းပြောဆိုကြပါတယ်
ပါကစ္စတန်နိုင်ငံမှာ Omicron လို့ယူဆရတဲ့ COVID ရောဂါကူးစက်ခံရသူ2ဦးတွေ့ရှိရပြီးပါကစ္စတန်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ဆင်းပြည်နယ်ကရာချီမြို့မှာနေထိုင်သူအသက်58နှစ်အရွယ်အမျိုးသမီးတူဦးဖြစ်ကြောင်းကြာသပတေးနေ့ကပါကစ္စတန်တာဝန်ရှိသူတွေကပြောဆိုပါရတယ်။ရောဂါကူးစက်ခံထားရသူလူနာကိုကြာသပတေးနေ့မတိုင်ခင်တရက်ကတည်းကဆေးရုံကဆင်းခွင့်ပြုခဲ့ပြီးအိမ်မှာတည်တံ့ခွဲထားတယ်လို့ဒေသခံသတင်းမီဒီယာတခုကဖော်ပြပါရတယ်။သူဟာခီးသွားခဲ့တဲ့ဆိုတဲ့အထောက်အထားမှတ်တမ်းတွေမတွေ့ရှိရဘဲသူနဲ့ထိတွေ့ခဲ့သူတွေစီးရင်ကိုတော့စုံစမ်းစစ်ဆေးနေတော့မယ်လို့ဆိုပါရတယ်။သူထံကနေရောဂါပိုးနမူနာစစ်ဆေး ယောဂါဘုနမူနာယူပြီးစစ်ဆေးနေပေမဲ့အိုမီကရွန်ဟုတ်မဟုတ်အပြစ်ဒဏ်မဆုံးဖြတ်ရသေးပါဘူး။ဒါပေမဲ့ဒီဘိုးရဲ့အနေအထားကတော့အိုမီကရွန်နဲ့အလားတူတယ်လို့ယူဆရတယ်လို့ဆင်းပြင်းတဲ့ကျန်းမာရေးဝန်ကြီးကထုတ်ပြန်ချက်ထဲမှာပြောဆိုထားပါဗျ။ပြည်သူတွေအနေနဲ့ကြောက်ရွံ့ထိတ်လန့်မှုမလိုပဲကာကွယ်ဆေးကိုသာပြည့်ပြည့်ဝဝထိုးထားဖို့လိုပါတယ်လို့လည်းပြည်내ကျန်းမာရေးဝန်ကြီးကပြောဆိုပါဗျ။အစ္စလမ်ဘာဘတ်မြို့တော်မှာရှိတဲ့ပြည်ထောင်စုအဆင့်အမျိုးသားကျန်းမာရေးဌာနကလည်းကူးစက်ခံရသူထံကနမူနာယူစစ်ဆေးနေပေမဲ့အပြည့်အစုံအတိမပြည့်ရသေးဘူးလို့ပြောဆိုပါတယ
်။အချင်းချင်းချက်ဆမှုတက်ဖြစ်ရေးနိုင်ငံတကာနဲ့ထိမှတ်ဖြစ်အာဂရီလိုက်စားမှုတွေနဲ့ဆက်နွယ်ပြီးကမ္ဘာတစ်လောကစိုးရတာဝန်ရှိသူတွေနဲ့ကုမ္ပဏီတချို့ကိုအမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်ပါတယ်။အမေရိကတိုက်အလဲပိုင်းအာဖရိကနဲ့ဥရောပကနေလူပုဂ္ဂိုလ်တွေနဲ့လုပ်ငန်း15ခုကိုအရေးယူမဲ့အစီအစဉ်ကိုတော့တမန်တော်ဂျိုးဘိုင်နဲ့ကမ္ဘာကထလို့ကျင်းပနေတဲ့ဒီမိုကရေစီထိပ်သီးဆွေးနွေးပွဲစတင်လိုက်တဲ့ကြာသပတေးနေ့မှာကြေညာလိုက်တာပါ။အချင်းပြည့်ချက်ဆမှုတွေကြောင့်ပြည်သူတွေအတွက်သုံးဆွဲမဲ့အရေးအမြစ်တွေဆုံးရှုံးရတယ်လို့အများပြည်သူရဲ့ယုံကြည်မှုဖြစ်ပြားစေပြီးဒီမိုကရေစီအတွက်တိုက်ပွဲဝင်နေသူတွေရဲ့တိုးတက်မှုတွေပေါ်မှာလည်းချင်းချောက်နေပါတယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဂျန်နက်ယယ်လင်ကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ
်။Republican ခေါင်းဆောင်ဟောင်တူလည်းဖြစ်စီးနှိတ်လွတ်တော်အမဟောင်တူလည်းဖြစ်တဲ့ Bob Joe ကိုနောက်ဆုံးကာရဝပြုနိုင်ဖို့အတွက်သူ့ရဲ့ရုပ်အလောင်းကိုမြို့တော် Washington DC မှာရှိတဲ့ American လွတ်တော်အစာဦးခန်းမမှာကြာတာပရိနေကဂုဏ်ပြုထားပါတယ်။ Texas ပြည်နယ်ရဲ့စီးနှိတ်အမလည်းဖြစ်ဆယ်စုနှစ်ပေါင်းများစွာတာဝန်ယူထမ်းဆောင်ခဲ့တဲ့ Bob Joe ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကအသက်68နှစ်အရွယ်မှာအဆုတ်ကင်ဆာနဲ့ကွယ်လွန်အနိစ္စရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ရုပ်အလောင်းကိုတောက်ကြနေသည့်ထားရှိမှာဖြစ်ပြီးသူဟာအခုလိုဂုဏ်ပြုခံရတဲ့33ဦးမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်။ဒီနေရာဟာ Robert Joseph Doe ရဲ့နေရာပါလွတ်လပ်မှုလုံနိုင်စွမ်းရှိမှုဒီဘိမှန်ဟာသူ့ရဲ့နေရာပါလို့သမ္မတ Biden ကပြောဆိုခဲ့ပါတယ်ခင်ဗျာ။
တောက်ကြနေမနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ကပြောပြပေးကြတာပါ။ကဲအခုတော့သတင်းလွှာတွေနဲ့သတင်းပိတ်ပုတ်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ငွေစက်ကူရိုက်နှိပ်တဲ့စက်ကူတွေပြည်တွင်းကိုရောက်ရှိနေပြီးမကြာခင်မှာငွေစက်ကူအစ်စ်တွေရိုက်နှိပ်တော့မယ်ဆိုတဲ့သတင်းတွေဟာမှန်မှန်ပါဘူးလို့ဘိုးဘန်ကပြောကြားလိုက်ပါတယ်။အွန်လိုင်းပေါ်မှာပြန့်နေတဲ့သတင်းတွေကကောလာဟလတွေဖြစ်တယ်လို့ဘိုးဘန်တာဝန်ရှိသူက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမုံကပြောပြပေးပါလိမ့်မယ်
။ပြည်ရင်းကလေရိတ်တစ်ခုကိုငွေစက်ကူရိုက်နှိပ်တဲ့စက်ကူကွန်ရက်တွေရောင်းနေပြီဆိုတဲ့စာတွေ Facebook လူမှုကွန်ရက်မှာပြန့်နေပြီးငွေစက်ကူအတွက်တွေထွက်လာတော့မယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။မဟုတ်ပန်ကတော့ဒါဟာမဟုတ်မှန်ဘူးလို့တုံ့ပြန်ပါတယ်။မဟုတ်ပန်အနေနဲ့လက်ရှိမှာတပေါင်းတန်ထက်ကြီးတဲ့ငွေစက်ကူထုတ်ဖို့မရှိတယ်လို့ငွေစက်ကူအတွက်တွေလည်းထွက်လာဖို့မရှိဘူးလို့မြန်မာနိုင်ငံဗဟိုဘဏ်ငွေကြေးစီမံခန့်ခွဲမှုဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးဝင်းမြင့်က VOA ကိုအခုလိုပြောပါတယ
်။တက္ကသိုလ်တုတ်ပြောင်းနေပတ်သက်ပြီးတော့လည်းစက်မချက်ဒီစီတိုင်းနဲ့ဆောင်းတာဖြစ်ပါတယ်။ဒီဟာကြီးကကောလာဟာကြီးကတော့သုံးတယ်နဲ့ပိုက်တာတွေကပေါ်နေတဲ့ကိစ္စတွေပါဗျာ။လက်ရှိကတောင်းလာမယ်ကျွန်တော်တို့ကထုတ်နေတာဖြစ်ပါတယ်နော်။အဲ့တော့ဟိုတက္ကသိုလ်ကကျွန်တော်တို့ကတာမိုးပြုထားတဲ့ဖြစ်ဖြစ်ဟိုပုံစံအစ်စ်တွေလည်းပြီးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်ကချိုးတင်ပြီးပြင်ကြပါတယ်ဗျာကျွန်တော်တို့က
ငွေစက်ကူရိုင်းနေမဲ့စက်ကူဂျန်တွေမြန်မာနိုင်ငံကိုရောက်လာတယ်ဆိုပြီးဆော်ရဲဆော်တဲ့အထောက်အထားတွေအွန်လိုင်းပေါ်မှာထွက်ပေါ်လာခဲ့တာပါ။ဒါဟာလည်းမဟုတ်မှန်ဘူးလို့ငွေကြေးစီမံခန့်ခွဲမှုဌာနရဲ့ညွှန်ကြားရေးမှူးချုပ်ကညင်းဆိုပါတယ်။ငွေစက်ကူတစ်တွေထွက်လာမယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်ရွှေဈေးတစ်ချက်သားကို4000ကျပ်လောက်ရုပ်တရက်တက်သွားပါတယ်။ဒီဇင်ဘာလ8ရက်ညနေပိုင်းကတကြက်သားကို18,900ကျော်နဲ့ဈေးပိတ်ခဲ့တဲ့ပြည်တွင်းအခောက်ရွှေဈေးနှုန်းဟာ9ရက်နေ့မှာတော့18,200နီးပါးဖြစ်သွားတဲ့အတွက်တစ်ရက်အတွင်းမှာကျပ်4000လောက်တက်သွားတာဖြစ်ပါတယ်။သတင်းတစ်ပတ်လောက်ညင်ပြီးမှရွှေဈေးပြန်တက်လာတဲ့ကိစ္စကငွေစက်ကူတစ်ထွက်မယ်ဆိုတဲ့သတင်းကြောင့်လို့မထင်ညာရွှေဈေးကွယ်အကြံပေးတယောက်ဖြစ်တဲ့ဒေါ်မိုးမိုးကပြောပါတယ်
။မရှိရမို့ကမရှိလည်းတက်မှာပဲကမရှိကအခုတော့နည်းနည်းလေးတော့အောက်ကိုတော့ထိုက်ကြရပါတော့เนาะ1800အောက်ဖြစ်တယ်ဒီပုံ990အဲ့ငွေကြေးပေါ်တော့အောက်ကြောင်ရပါတော့ဒါနဲ့တက်ဖို့ရလည်းတော့ပိုပြီးများတယ်
ဒီဇင်ဘာလ3ရက်နေ့ကရွှေဈေးတစ်ကျပ်သားကို18,900နဲ့18,600ကျားရှိနေပြီးအခုတပတ်အတွင်းမှာပထမဦးဆုံးအကြိမ်ပြန်တက်လာတာပါဒီရက်ပိုင်းထဲမှာအကယ်ဒမီအခောက်ရွှေတစ်ကျပ်သားကို17,000ကျားလောက်ကိုရောက်လာပြီးဆိုရင်တော့ဆက်တက်မဲ့အလားအလာရှိတယ်လို့ရွှေလုံငန်းရှင်အချို့ကသုံးသပ်နေပါတယ်အမေရိကန်ဒေါ်လာကတော့ပုဂ္ဂလိကဘဏ်တွေမှာဒေါ်လာကို1,888ကျပ်နဲ့ဈေးဖြတ်ထားပါတယ်ဗဟိုဘဏ်ရဲ့ရင်းညွှန်းငွေလဲတန်ဖိုးကတော့ဒေါ်လာကို1,880ကျပ်ပါ။ဗဟိုဘဏ်ကအမေရိကန်ဒေါ်လာ73နှုန်းကိုထုတ်ရောင်းမယ်လို့ကြေညာထားတဲ့အတွက်ဒီဇင်ဘာလထဲမှာဒုတိယအကြိမ်ထုတ်ရောင်းတာဖြစ်ပါတယ်ခင်ဗျာ
။ငွေစက်ကူအစ်စ်တွေရိုက်ထုတ်တော့မယ်သတင်းမမှန်ဘူးလို့ဗဟိုဘဏ်ကညင်းလိုက်တဲ့အကြောင်းကိုရဲမွန်ပြောပြပေးတာပါ။ ဒီ OA American တန်ကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကဲအခုတခါသတင်းကောက်နှုတ်ချက်တပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုအနာဂတ်မြန်မာနိုင်ငံရေးတဲကနေဖယ်ရှားဖို့မြန်မာစစ်တပ်မှရည်ရွယ်ချက်ရှိနေပြီးအဲ့ဒီအတွက်လဲလုံဆောင်နိုင်စွမ်းရှိနေတယ်လို့အရှေ့တောင်အရှေ့ဆိုင်ရာ Australia တူတေတီတူကပြောကြားလိုက်ပါတယ်။စစ်ကောင်စီကဒေါ်အောင်ဆန်းစုကြည်ကိုဒီဇင်ဘာလ6ရက်နေ့ကထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်ဩစတြေးလျအခြေစိုက်လိုဝီအင်စတီကျူရဲ့အရှိတောင်အရှအစီအစဉ်ညွှန်ကြားရေးမှူးဘန်ဘလန်ကိုရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းထားတာမိုက်အင်ဂျင်နိုင်ကကောက်နှုတ်တင်ပြထားတာနားဆင်နိုင်ကြပါတယ်ခင်ဗျာ
ဒီမိုကရေစီနည်းကျရွေးကောက်တင်မြောက်ခံထားရတဲ့ဒေါ်ဆန်းစုကြည်ကိုလာမယ့်ဆယ်စုနှစ်တွေအတွင်းနိုင်ငံရေးအာဏာကနေဘယ်လိုနည်းနဲ့မဆိုဖယ်ရှားဖို့မြန်မာစစ်တပ်မှာစွမ်းဆောင်နိုင်စွမ်းရှိနေကြောင်းအရှိတောင်အာရှနိုင်ငံရေးအထူးပြုလေ့လာနေသူတဦးကရိုက်တာသတင်းဌာနကိုပုတ်တဖူးနေ့ကပြောကြားခဲ့ပါတယ်ဒေါ်ဆန်းစုကြည်ရဲ့ကံကြမ္မာဟာမြန်မာစစ်တပ်ရဲ့လက်ထဲမှာလုံလုံလျားလျားမှုတည်နေတယ်လို့မြင်ကြောင်းဩစတြေးလျအခြေစိုက်Louis Institute ရဲ့အရှိတောင်အာရှအစီအစဉ်ညွှန်ကြားမှု Ben Bland ကဆိုပါတယ
် All we know for certain is that her fate lies entirely
ဒီကြတဲ့ခုကတော့ဒေါန်ဆန်းစုကြည်ရဲ့ကံကြမ္မာဟာတပ်မတော်ရဲ့လက်ထဲမှာလုံးဝနှီးပါးကျရောက်နေတာဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိသလိုဒေါန်ဆန်းစုကြည်အပေါ်ဆွဲချက်တွေပြစ်မှုတွေသူကြားခံရနိုင်တဲ့ပြစ်ဒဏ်တွေစရာတွေဟာဥပဒေမဲ့လောရက်တွေပဲဖြစ်ပါတယ
်အသက်86နှစ်အရွယ်ဒေါန်ဆန်းစုကြည်ကိုစူပူအောင်လှုံ့ဆော်မှုCOVID-19 စီးနှင်းစီးကံတွေကိုဖောက်ဖျက်မှုစရာတွေနဲ့ဒီဇင်ဘာလ6ရက်တနင်္လာနေ့ကထောင်ဒဏ်၄နှစ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့နေရာအတိအကျမသိရတဲ့လက်ရှိထိန်းသိမ်းထားတဲ့နေရာမှာပဲဒေါ်ဆန်းစုကြည်ကို၄နှစ်ကနေ2နှစ်ပဲဆက်လက်ထိန်းသိမ်းထားမှာဖြစ်တယ်လို့ပြစ်ဒဏ်ကိုရှော့ပေါက်ပေးခဲ့ကြောင်းစစ်ကောင်စီဘက်ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒါဟာဒေါ်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုပေါင်းတရာစင်နီးပါးမှာပထမဆုံးစီရင်ချက်ချမှတ်ခဲ့တာဖြစ်ပြီးဒီပြစ်ဒဏ်တွေအလုံးပေါင်းမယ်ဆိုရင်ဒေါ်ဆန်းစုကြည်အနေနဲ့အမြင့်ဆုံးထောင်ဒဏ်နှစ်ပေါင်း100ကျော်လောက်ချခံရပွဲရှိနေတာပါဒေါ်ဆန်းစုကြည်ကတော့ဆွဲချက်အလုံးကိုညှင်းဆို့ထားပါတယ်ဒီလောက်ရတွေကိုကြည့်မယ်ဆိုရင်စစ်တပ်အနေနဲ့ဒေါ်ဆန်းစုကြည်ကိုနိုင်ငံရေးလောကတွေကဖယ်ရှားမယ်ဆိုရင်သူတို့မှာစွမ်းဆောင်နိုင်စွမ်းရှိနေတယ်လို့မြင်ကြောင်း Bland ကပြောပါတယ်
So if they want to remove
that ဒါကြောင့်စစ်တပ်အနေနဲ့နိုင်ငံရေးအခင်းအကျင်းကနေဒေါ်အောင်ဆန်းစုကြည်နဲ့သူ့ပါတီကိုအနာဂတ်ဒါမှမဟုတ်ဆယ်စုနှစ်တွေကြာတဲ့အထိဖယ်ရှားခြင်းနဲ့ဆိုရင်အခုချိန်မှာသူတို့အတွက်စွမ်းဆောင်နိုင်ခြင်းရှိနေတယ်လို့ကျွန်တော်မြင်ပါတယ်။လက်ရှိမှာလည်းနိုင်ငံရေးအခင်းအကျင်းကနေဒေါ်အောင်ဆန်းစုကြည်ကိုလုံးဝဖယ်ရှားဖို့သူတို့မှရည်ရွယ်ထားပုံရပါတယ်။
တနင်္လာနေ့ကဒေါ်ဆန်းစုကြည်အပေါ်စင်ချက်ချမှတ်မှုကိုတကဘာလုံးကဝိုင်းဝန်းရှုံချခဲ့ပါတယ်။ဒါပေမဲ့လို့မြန်မာရဲ့အိမ်ကြီးချင်းအာဆီယံဖွဲ့ဝင်နိုင်ငံတွေကြားမှာတုံ့ပြန်မှုတွေကတော့မတူညီကြပါဘူး။ဒါဟာထိမ့်သိမ်းခံထားရသူတွေလွှတ်ပေးရေးနဲ့ရန်လိုမှုတွေအဆုံးသတ်ရေးမြန်မာစစ်ဗိုလ်ချုပ်တွေကိုဖိအားပေးဖို့ရှေ့မှာကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုပြနေတာပါ။မြန်မာစစ်ကောင်စီကိုကင်တွယ်ဖို့ရေးအာဆီယံအဖွဲ့ဝင်တွေကြားဆက်ပြီးကွဲပြားနေမှာဖြစ်တယ်လို့အပြစ်ပေးအရေးယူဖို့အလားအလာမှာလဲအာဆီယံအဖွဲ့ဝင်နိုင်ငံအများစုကတတိထားနေကြတယ်လို့ Bland ကပြောပါတယ်။ဒါ့အပြင်ဆီယနာတိမ့်မှုကိစ္စကြောင့်စီးပွားရေးကျဆင်းမှုကံရောဂါထိန်းချုပ်ရေးစတဲ့အခြေအနေတွေမှာလဲထိခိုက်နေနာမှုတွေရှိနေပြီးနောက်ဆုံးမှာတော့ပြည်တွင်းအင်အားစုတွေကသာမြန်မာနိုင်ငံရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမှာဖြစ်တယ်လို့သူကဆိုပါတယ
် So there's so many factors
ဆီယနာတိမ့်မှုကိုဖြစ်ရှင်းမှုကဏ္ဍများစွာရှိနေပါတယ်နောက်ဆုံးမှာတော့ပြင်ပဖိအားကလည်းအခန်းကဏ္ဍတစ်ခုအနေနဲ့ပါဝင်မယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့မြန်မာရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမှာကပြည်တွင်းမှာရှိတဲ့အင်အားစုတွေပဲဖြစ်ပါတယ်အခုလက်ရှိအချိန်မှာတော့တကယ်ကိုကြောက်မက်ဖွယ်ရာကောင်းတဲ့နေရာဖြစ်နေပါတယ်
ဖေဖော်ဝါရီလ၁ရက်နေ့မှာဒေါ်ဆန်းစုကြည်နဲ့သူ့ဆိုရစီကစစ်တပ်ကအာဏာသိမ်းယူပြီးကလေးကမြန်မာနိုင်ငံမှာအကြက်အတဲနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အဆိုအရလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့်လူပေါင်း1300ကျော်တေဆုံးခဲ့ပါတယ်။နိုင်ငံတော်ဝန်မှလည်းလက်နက်ကိုင်တော်လှန်ရေးတွေပေါ်ပေါက်လာခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ရဲ့သတင်းကောက်နှုတ်ချက်ဖြစ်ပါတယ်။အခုတခါထိုင်းဘက်ကပေးပို့တဲ့သတင်းကိုပြောပြပါမယ်။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်ထဲမှာတရားမဝင်မြန်မာရွှေပြောင်းအလို့သမားတွေကိုတင်ဆောင်လာတဲ့ကားမှောက်သွားတဲ့အတွက်မြန်မာနိုင်ငံသား3ဦးသေဆုံးပြီး15ဦးဒဏ်ရာရရှိခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးအရာရှိတွေကကားကိုစစ်ဆေးဖို့တားဆီးတာမောင်းပြေတဲ့အတွက်ကားမှောက်ခဲ့ရတာလို့ထိုင်းရဲကဆိုပါတယ်။ဒီသတင်းအပြည့်အစုံကိုထိုင်းအခြေစိုက်သတင်းတောက်မအေးမာကအခုလိုပေးပို့ထားတာနားဆင်ပါခင်ဗျာ။
မြန်မာလုံတမ18ဦးစီးနင်းလာတဲ့ဟိုင်းလက်ကားဟာထိုင်းနိုင်ငံစင်ပူရီခရိုင်ကနေအယုဒ္ဓယခရိုင်ဘက်အတော်အယုဒ္ဓယခရိုင်မဟာရတ်မြို့နယ်ထဲမှာဒီဇင်ဘာလ10ရက်နေ့ဗုဒ္ဓဘူးနေ့ကတိမ်မောက်ခဲ့ပါတယ်။ကားမမှုအတွင်းမြန်မာနိုင်ငံသား3ဦးသေဆုံးခဲ့ပြီး15ဦးဒဏ်ရာပြင်းထန်စွာရခဲ့တယ်ဆိုပြီးစင်ပူရီပြည်နယ်ရဲချုပ်ချိုင်ဝီချစ်ဆမ်ဆပ်ကထိုင်းဘာသာနဲ့အခုလိုအတည်ပြုပြောကြားသွားပါတယ
်။
အလုတမား3ဦးတည်ဆုံပြီး15ဦးဒဏ်ရာရပါတယ်ကာလမကတော့ထွက်ပြေးသွားပါပြီအခုထိခိုက်တည်ဆုံခဲ့တဲ့မြန်မာနိုင်ငံသားတွေဟာနိုင်ငံထဲမှာတရားဝင်အထောက်အထားရှိသူတွေလားအထောက်အထားမဲ့တွေလားဆိုတာကိုဆက်လက်စစ်ဆေးနေပါတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်အလုတမားတွေကိုတင်လာတဲ့ကားကိုလူမှုကြီးကြပ်ရေးအရာရှိတွေကစစ်ဆေးဖို့တားဆီးတာကိုရပ်မပေးဘဲမောင်းပြေးကြရကနေအခုလိုမျိုးတိတ်မောက်ခဲ့တာလို့လည်းပြောပါတယ်ဒဏ်ရာရသူတွေကိုနှီးစက်ရဆေးရုံတွေမှာပို့ပြီးတော့ကုသမှုပေးနေတယ်လို့လည်းရဲချုပ်ချိုင်ဝီချစ်ဆမ်ဆက်ကပြောပါတယ်တရားရသူတွေကိုနှီးစက်ရဆေးရုံ3ခုလောက်မှာခွဲပြီးတော့ပို့ဆောင်ကုသမှုပေးနေပါတယ်သူတို့ဝင်လာတဲ့လမ်းကြောင်းနဲ့သူတို့အားလုံးမှာတက်တေကအထောက်အထားရှိမရှိဆိုတာလဲလိုက်လံစုံစမ်းနေပါတယ်ဆိုပြီးပြောသွားပါတယ်ဗန်ကောက်မြို့ကမြန်မာအလုပ်သမားတန်ရာရှိရုံထုတ်ပြန်ချက်မှာတော့ဒီဇင်ဘာလ10ရက်နေ့မနေ့9နာရီလောက်မှာထိုင်းနိုင်ငံအယုဒ္ဓယခရိုင်မဟာရတ်မြို့နယ်အတွင်းမြန်မာအလုပ်သမား18ဦးကိုတင်ဆောင်လာတဲ့မော်တော်ယာဉ်တိမ်မောက်ခဲ့ပြီးသုံးဦးတည်ဆုံးခဲ့ကြောင်းနဲ့သုံးဦးပြင်းထန်စွာဒဏ်ရာရခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒဏ်ရာပြင်းထန်သူတွေထဲက2ဦးကတော့အယိုးအဆစ်ထိခိုက်မှုရှိပြီး2ဦးကတော့ဝမ်းပိုက်တွင်သွေးစီးရုံမှုတွေဖြစ်နေတယ်လို့လည်းပြောထားပါတယ်။တခြားသူတွေကတော့ရဲစခန်းမှာရှိနေပြီးအခြေအနေကောင်းမွန်တယ်လို့လည်းပြောပါတယ်။သူတို့တွေဟာလွန်ခဲ့တဲ့နှစ်ပတ်ခန့်ကမှကရင်ပြည်နယ်မြဝတီကနေကားလမ်းရေလမ်းအပြင်တောင်တက်လမ်းလျှောက်လာကြပြီးထိုင်းနိုင်ငံတဲတရားမဝင်ဝင်လာကြသူတွေဖြစ်ကြောင်းနဲ့လူကုန်ကူးကွဲစားတွေနဲ့အတူတိုင်းနဲ့ပြည်နယ်စုံကနေရောက်လာကြသူတွေဖြစ်တယ်လို့ဆိုပါရယ်ဒေသုံးသူတွေကတဦးကတော့အခုချိန်ထိမိသူမိဘဖြစ်တယ်ဆိုတာကိုစုံစမ်းလို့မရသေးဘူးဆိုပြီးမြန်မာအလုပ်သမားတန်အရာရှိရုံးကထုတ်ပြန်ထားပါရယ်တချို့သတင်းတွေမှာတော့ထွက်ပြေးသွားတဲ့ကားမောင်းသမားကိုဖမ်းမိသွားပြီဆိုပြီးမြန်မာအလုပ်သမားတန်အရာရှိရုံးကတော့ဒီအလုပ်သမားတွေကိုနေရာရင်းကိုပြန်ပို့နိုင်ရေးနဲ့တည်ဆုံးတန်ရာရသူတွေအတွက်နစ်နာကြေးရအောင်လှုပ်ဆောင်သွားမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ထိုင်းမြန်မာနယ်စပ်ကန်ချနာဝူရီပြည်နယ်မှာလည်းဒီဇင်ဘာလ9ရက်နေ့ကမြန်မာလူသမား48ဦးကိုထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးရမိခဲ့တယ်ဆိုပြီးထိုင်းပြည်ရင်တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့9ရက်အတွင်းပရာချုတ်ခီရီကန်ပြည်နယ်ထဲမှာလည်းမြန်မာနိုင်ငံသား400လောက်ဖမ်းမိခဲ့ပါတယ်။ပြီးခဲ့တဲ့17လအတွင်းထိုင်းနိုင်ငံထဲကိုတရားမဝင်ဝင်လာတဲ့အထောက်ထားမဲ့400လောက်ကိုထိုင်းဆိုရကဖမ်းမိခဲ့ပြီးအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်။ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားလက်မှတ်တွေလုပ်ပေးတဲ့ကာလဖြစ်တဲ့အောက်တိုဘာလနဲ့နိုဝင်ဘာလတွေတုန်းကလည်းမြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူယာနဲ့ချီကိုထိုင်းလုံခြုံရေးတွေကဖမ်းဆီးခဲ့ပါတယ်ရှင်
။မအေးမှာထိုင်းနယ်စပ်ကနေသတင်းပေးပို့ထားတာပါ။အခုတကမှာတော့နိုင်ငံတကာသတင်းတပုတ်ကိုထုတ်လွှင့်ပေးပါမယ်။2021ခုနှစ်အတွင်းအာကာသနဲ့ဆိုင်တဲ့ထူးခြားတဲ့သတင်းတစ်ခုကတော့တာမန်လူတွေအာကာသအထဲကိုခီးထွက်ကြတဲ့ဖြစ်ရပ်ပါအင်္ဂလိပ်လူမျိုးဘီလီယံနာတထေးကြီးရစ်ချက်ဘရွန်ဆန်နဲ့အွန်လိုင်းကနေပစ္စည်းရောင်းတဲ့ Amazon ကုမ္ပဏီတည်ထောင်သူဘီလီယံနာတထေးကြီးဂျက်ဘေဇယ်တို့ကသူတို့ပိုင်အာကာသယာဉ်တွေနဲ့ပထမဆုံးအာကာသအထဲကိုခီးထွက်လမ်းသစ်ဖောက်ပေးခဲ့ကြတာဖြစ်ပါတယ် AP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားတာနားဆင်ကြပါခင်ဗျာ
တဲထိတ်ရင်ဖို့စွန်စားရတာမျိုးတွေလှုပ်လေလှုပ်ထားရှိတဲ့ Virgin Airline တထဲ Richard Branson ကတော့သူကိုယ်ပိုင်အာကာသယာဉ်နဲ့အာကာသထဲကိုပထမဆုံးရောက်ခဲ့သူအဖြစ်စံချိန်တင်ခဲ့ပါတယ်။စွန်စားမှုပေါင်းစုံလှုပ်ခဲ့ပူတဲ့ Branson ကအာကာသထဲခီးသွားခဲ့တာဟာသူ့ဘဝတစ်လျှောက်လုံးလှုပ်ခဲ့သမျှစွန်စားမှုအမျိုးမျိုးတွေကအကြီးကျယ်ဆုံးစွန်စားမှုတစ်ခုလည်းဖြစ်ပါတယ်လို့ပြောပါတယ်။အာကာသယာဉ်အမှုတန်း5ဦးနဲ့အတူ Virgin Galactic အာကာသခီးသွားလုပ်ငန်းကုမ္ပဏီပိုင်ယာဉ်နဲ့နယူးမက္ကဆီကိုတဲကန္နရအထက်မြေပြင်ကနေ53မိုင်အမြင့်ထိရောက်အောင်ပြန်တက်သွားခဲ့တာဖြစ်ပါတယ်။ကမ္ဘာအစွမ်းငင်အားမရှိတဲ့နေရာမှာလေတဲ3-4မိနစ်လောက်လွင်မြောနေခဲ့ပြီးမှကမ္ဘာမြေစီပြန်ပြီးတော့ဆင်းသက်ခဲ့တာဖြစ်ပါတယ်။အာကာသခီးကိုသူ့ထက်ကအရင်ဦးအောင်ရောက်ရေးကမ္ဘာဘီလီယံနာတထေးကြီးတွေကြံ့ခိုင်နေကြတယ်လို့သုံးသပ်တာတွေလည်းရှိနေတဲ့အပေါ် Mr. Brinson ကအခုလိုတုံ့ပြန်ထားပါတယ
်။ I don't know how I've said this so many times it really wasn't a race but we're just delighted that everything went so fantastic.
အကာသရတော်ဘူးဘီလီယံနာတထေးကြီး Jeff Bezos နဲ့အပြိုင်လုပ်နေကြတာဆိုပြီးပြောဆိုနေတာတွေမမှန်ပါဘူး။ ဒါပြိုင်ပွဲမဟုတ်ဘူးဆိုတာကျွန်တော်အကြိမ်ကြိမ်ပြောခဲ့ပြီးပါပြီ။ခီးစဉ်တစ်ခုလုံးအစဉ်ပြေချောမွေသွားတာကိုပဲဝမ်းသာအားရဖြစ်ရပါလေ။ Jeff Bezos ရဲ့ခီးစဉ်ရောသူနဲ့တူလိုက်ပါသွားမယ့်လူအားလုံးအဆအဆအယားယားအစဉ်ပြေပါစေ။အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပေးပါလေ
။ Richard Branson ခီးစဉ်အပြည့်တပတ်အတွင်းမှာပဲ Amazon ကုမ္ပဏီထူထောင်သူ Jeff Bezos ကလည်း2023ခုနှစ်ဇူလိုင်လထဲမှာအာကာသထဲခီးထွက်ခဲ့ပါတယ်။ Jeff Bezos ရဲ့ညီဖြစ်သူ Mark အမျိုးသမီးဖြစ်နေတဲ့အတွက်ဆိုပြီးတော့အာကာသထဲတွားခွင့်မရခဲ့တဲ့အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ရဲ့အာကာသယာဉ်မှူးဟောင်းအသက်82နှစ်အရွယ် Wally Funk နဲ့လက်မှတ်ဝဲပြီးလိုက်ပါလာတဲ့အသက်18နှစ်အရွယ် Oliver Demeno လည်းဒီခီးစင်မှာလိုက်ပါတွားခဲ့ကြတာပါခီးစင်ခုံတနရစာအတွက်လက်မှတ်ကိုလေလံတင်ရောင်းချခဲ့တာဖြစ်ပြီးဒေါ်လာ28တန်းနဲ့ရောင်းချခဲ့တာဖြစ်ပေမဲ့မူလလေလံဝယ်ယူသူမလိုက်နိုင်တော့လို့အသက်18နှစ်အရွယ် Oliver Demeno ကဒီခီးစင်မှာပါတွားတာပါသူကတော့ဘယ်စင်းနဲ့လက်မှတ်ရောင်းခဲ့တယ်ဆိုတာမထုတ်ပြန်ကြပါဘူး။ Blue Origin Company ပိုင်း New Shepard ဒုံမြန်နဲ့အာကာသခီးထွက်ခဲ့တဲ့ Jeff Bezos ကအခုလိုပြောပါတယ်
။ On how it felt. Oh my god. My expectations were high and they were dramatic.
ဘလို့ခံစားရတယ်လဲဆိုရင်တော့ဒီခီးစဉ်အတွက်ကျွန်တော်အတော့ကိုမျှော်လင့်ထားတာပါ။အာကာသတွေရောက်ခဲ့တဲ့ခံစားချက်ကလည်းမျှော်လင့်ထားတာထက်ပိုပါတယ်။
Amazon လုပ်ငန်းကြီးကပိုင်းတဲ့ Blue Origin တုံးပြန်လုပ်ငန်းရဲ့အာကသကြီးသွားလုပ်ငန်းကြော်ညာတယ်မှာလဲဒါဟာတသက်မှာတစ်ခါရာကြုံရမဲ့ခီးစဉ်ဖြစ်ပြီးကမ္ဘာကောက်ကြောင်းနဲ့စက်ကြဝဠာကြီးရဲ့အမောင်တို့အမြင်ကွင်းကိုတွေ့ရမယ်လို့ဖော်ပြထားပါတယ်အာကသခီးစဉ်ကနေပြန်ရောက်လာတဲ့ Wally Funk ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
် I felt so charged I was not nervous I was just normal person going up into space and that's
ဒီခီးစဉ်တွေကကျွန်မအားရင်အပြင်းနဲ့စောင့်တိုင်းနေခဲ့တာဖြစ်ပါတယ်စိတ်လုံရှားနေတာမျိုးလည်းမဟုတ်ပါဘူးပုံမှန်အတိုင်းပါပဲလူသားတယောက်အာကာသထဲသွားတယ်ဆိုရဲတာမန်အဖြစ်ပြက်မျိုးပေါ့ကျမအနေနဲ့ကလည်းအဲ့ဒီအတိုင်းပဲခံစားချင်တာဖြစ်ပါတယ
်လေလံစနစ်နဲ့လက်မှတ်ရောင်းရငွေကိုတော့လူငယ်တွေကြားမှာသိပ္ပံနဲ့နီးပညာတိုးတက်မြင့်တင်ပေးရေးပညာရေးဆိုင်ရာအကျိုးဆောင်တဲ့ Club for the Future ဆိုရဲ Blue Origin ရဲ့အဖွဲ့ကိုလူရမ်းဖို့ဖြစ်ပါတယ်ခရီးသည်6ဦးထိလိုက်ပါနိုင်တဲ့အာကာသယာဉ်ထဲကိုအလိုအလျောက်မောင်းနေနိုင်တဲ့ဆက်တွေတပ်ဆင်ထားတာပါခီးတဲ့ရိအနေနဲ့လည်းအပြင်ကိုကြည့်ဖို့ကိုပိုင်ပရင်းမောက်ကျဲကြီးတွေခုစီနေရာရကြပါလေ Star Trek သိပ္ပံဇာတ်လမ်းစီးရီးမှာ Captain James Kirk အဖြစ်တရုတ်ဆောင်ခဲ့တဲ့ကနေဒါနိုင်ငံကရုပ်ရှင်တရုတ်ဆောင် William Shatner ကလည်း Blue Origin ကုမ္ပဏီရဲ့ဒုတိယမြောက်ခီးစဉ်နဲ့အော်တိုဘာလထဲအာကာသထဲခီးထွက်ခွင့်ရခဲ့ပါတယ်အသက်60အရွယ်ရှိပြီဖြစ်တဲ့ William Shatner ဟာအာကာသထဲရောက်ခဲ့တဲ့အသက်အကြီးဆုံးလူတစ်ယောက်လည်းဖြစ်ပါတယ်သူကအခုလိုပြောပါတယ်
maintain what I feel now I don't want to lose it
အဘာသာတွေကအတွေ့အကြုံခံစားချက်တွေလုံးဝပြောင်းမသွားစေချင်ပါဘူးဒီအတွေ့အကြုံကကျွန်တော်ဘဝတစ်ခုလုံးထက်ကြီးကျယ်ပါတယ်ဘာပက်လက်ညောင်းနဲ့လူသားတယောက်ရောက်ခဲ့ရဆိုတဲ့အဖြစ်မျိုးနဲ့ဘာမှမပတ်သက်ပါဘူးဒါရဲ့တစ်ဖက်အတွင်းဖြစ်ပျက်သွားတဲ့တည်မှုရှင်မှုနဲ့ဆိုင်တဲ့ကြီးကျယ်လာတဲ့အဖြစ်ပျက်တစ်ခုလည်းဖြစ်ပါတယ
်ဗြိတိန်ကဂရေကျော်တထေးကြီး Richard Branson ရဲ့ Virgin Galactic ကုမ္ပဏီကလည်းခရီးသည်တွေလိုက်ပါနိုင်မယ့်အာကာသယာဉ်ကိုစံသပ်နေပါတယ်ဒေါ်လာ2,000,000နဲ့2,000,000ခွဲအထိကျတဲ့မဲ့ခီးစဉ်အတွက်လူပေါင်း600ကျိုတင်စီရင်တွင်ထားပြပါပြီ။ဒါအပြင်အပြည့်ပြည့်ဆိုင်ရာအာကာသစခန်းစီကိုအာကာသယာဉ်မှူးရင်းနဲ့ပစ္စည်းကရိယာတွေကိုအခကျင်းငွေယူပြီးတော့တဲယူပို့ဆောင်ပေးနေတဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် SpaceX ကုမ္ပဏီထူထောင်သူ Elon Musk ကလည်းဒေါ်လာတန်းချီကုန်ကြမယ်အနာဂတ်အာကာသခီးစဉ်တွေအတွက်ကျိုတင်ပြင်ဆင်နေပြီဖြစ်ပါတယ်။ကျွန်မနောင်လောပါ
VOA American တန်ရဲ့တောက်ကြံနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတိုမီတာ32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရင်းနိုင်ပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ်။ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bin Juru Channel 13တမမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီတင်ပြမယ်လို့ပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။ VOA American တန်ရဲ့တောက်ကြံနေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ရဲ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့49မီတာတို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ကဲအခုသတင်းဒုတိယပိုင်းမှာတော့ဆက်လက်ကြည့်ရှုနားဆင်ရမှာကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖီဘာဝိုင်းတော်သားတွေစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြီဖြစ်ပါတယ်ပထမဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်ကြားပြည်နယ်လို့သတ်မှတ်ထားတဲ့ကင်းဒီဒေတာကစစ်အာဏာရှင်တိုက်ချက်ရေးအကြောင်းကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူအခုလိုတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
တရားပြည်နယ်လို့မြန်မာအစိုးရသတ်မှတ်တဲ့ KNY ပြည်နယ်မှာအင်အားအကြီးဆုံးအဖွဲ့အစည်းဟာ KNY အမျိုးသားတိုးတက်ရေးပါတီ KNPP ဖြစ်ပါတယ်ပါတီရဲ့တပ်ဖွဲ့ဖြစ်တဲ့ KNY တပ်မတော်ဟာတန်းအနှစ်60ကျော်ရှိတဲ့ဝိုင်းရင်စစ်တပ်ဖြစ်ပါတယ်2010မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရသဘောတူချက်လက်မှတ်ထိုးနိုင်တဲ့အတွက်စစ်ကောင်စီတက်လာခြင်းအထိ KNY ဒေသဟာစစ်ပွဲနဲ့ကင်းဝေးခဲ့ပါတယ်ကယနီတပ်မတော်ဟာစစ်အာဏာသိမ်းချိန်မှာအင်အား2000ဝန်းကျင်သာရှိနေမယ်လို့ခန့်မှန်းကြပြီးမြဲအခုတော့အင်အား8000ဝန်းကျင်ရှိနေပြီလို့သိရပါတယ်စစ်ကောင်စီဖြုတ်ချရေးအတွက်ဒေသခံပြည်သူတွေဖွဲ့စည်းထားတဲ့ကယနီကာကွယ်ရေးတပ်မှာတိုင်ရင်အဆက်ရှိရင်းလောင်အထိရှိလာနိုင်တယ်လို့ဆိုလိုက်လားရှိရနေတူကန္တာရဝတီတိုင်းသတင်းစာဆောင်မှာဖော်ပြပါတယ်အာဏာရှင်စနစ်ရေးစိတ်ဓာတ်ကြောင့်နေနဲ့ခိုင်ကြီးနဲ့အရတားတွေများပြားလာပါတယ်စစ်တင်တန်းပေးလို့စစ်တီတွေများပြားလာပြီးမြင်ကြီးကြမဲ့စီဦးစီးနဲ့ဗျူဟာမိုးတွေလိုအပ်နေပါတယ်ဒါကြောင့်ကယင်းီတပ်မတော်ရဲ့စီဦးစီးချုပ်ဟာကယင်းီကာကွယ်ရေးတပ်ရဲ့စီဦးစီးချုပ်ဖြစ်လာရတယ်လို့ကန္တာရဝတီတိုင်းကဆိုပါတယ
်ကယင်းီပြည်နယ်မှာလက်နက်ကင်တပ်ဖွဲ့6ဖွဲ့လောက်ရှိပေမဲ့အင်အားတရာမပြည့်တဲ့အဖွဲ့3ဖွဲ့ဟာနဝတစစ်အစိုးရခင်မှာလက်နက်ချအညံ့ခံသွားပါတယ်။ဒါကြောင့်အင်အားထောင်နဲ့ချီရှိတဲ့လက်နက်ကင်တပ်ဖွဲ့၃ဖွဲ့သာကရင်နီပြည်နယ်မှာကျန်ရှိနေတာပါ။ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ဟာအင်အားအကြီးဆုံးဖြစ်ပါတယ်။ KNPP ကခွဲထွက်သွားတဲ့ကလလတအဖွဲ့မှာအင်အား2000ဝန်းကျင်လောက်ရှိပြီး2009မှာဗမာတပ်မတော်ရဲ့လက်အောက်ခံနေကြားစောက်တပ်ဖြစ်လာပါတယ်။ကလလတဟာကရင်နီလူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးဖြစ်ပါတယ်။ကရင်နီပြည်နယ်မှာကယားကယန်းကယောရင်းပေါ်ရင်းတလဲဂေးခိုဂေးပါစသဖြင့်တိုင်းသားမျိုးနွယ်တွေရှိတာကိုဖော်ပြတာဖြစ်ပုံရပါတယ်စစ်တီအင်အား1500ဝန်းကျင်ရှိတဲ့ကယန်းပြည်သက်ပါတီကတော့တတိယအင်အားအကြီးဆုံးတပ်ဖွဲ့ဖြစ်ပါတယ
်ကရင်နီပြည်နယ်ကနေကြားဆောင်တပ်နယ်ပြည်သူစစ်ဟာစစ်ကောင်စီကိုစန့်ကျင်တဲ့ KNPP နဲ့ KNDF ကရင်နီကာကွယ်ရေးတပ်ကိုတိုက်ခိုက်တာမျိုးမလုပ်သေးကြောင်းသိရပါတယ်ပြည်သူတွေစစ်ရှောင်နိုင်အောင်ကလလတနဲ့ကရမ်းပြည်သက်ပါတီကပန်ကြားတဲ့အတွက်ခေတ္တအပြည့်ရထားပြီးပဲစစ်ကောင်စီတပ်နဲ့ဆက်ဆက်ဆွေးနွေးပြီးအပြည့်ရထားတာမဟုတ်တဲ့အတွက်အနည်းနဲ့အမြန်တိုက်ပွဲပြန်ဖြစ်နိုင်တယ်လို့ KNDF ဥဆောင်ကော်မတီဝင်တဦးကကန္တာရဝတီတိုင်းကိုရှင်းပြပါတယ် KNDF ကရင်နီကာကွယ်ရေးတပ်ဟာလူလူတပ်ဖွဲ့ဖြစ်လို့အခြားလက်နက်ကင်တွေနဲ့နားလည်မှုယူထားတဲ့အခြေအနေဖြစ်ပြီးစစ်ကောင်စီကိုပူးပေါင်းတိုက်ခိုက်နိုင်တဲ့အဆင့်မရှိသေးဘူးလို့ဆိုပါတယ်
ဒေသခံလက်နက်ကင်အဖွဲ့အစည်းတွေအားလုံးတညီညွတ်တဲ့ပူးပေါင်းဆောင်ရွက်နိုင်မယ်ဆိုရင် စစ်ကောင်စီကိုတိုက်တဲ့နေရာမှာထိခိုက်မှုအနည်းဆုံးနဲ့အောင်မြင်မှုအများဆုံးဖြစ်လာလိမ့်မယ်လို့ KNDF လူထုတပ်ဖွဲ့ကယုံကြည်ပါတယ်။ဒီလိုမဖြစ်ခဲ့ရင်လည်း KNDF လူထုတပ်ဖွဲ့ဟာတန်တိတန်ခြားရတဲ့အတိုင်းဆက်လက်တိုက်ခိုက်နေမှာဖြစ်တယ်လို့ဆိုပါတယ်။အခြားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပူးပေါင်းဖို့မဖြစ်နိုင်ရင်တော့နားလည်မှုတွေရယူထားပြီးကြားနေနိုင်လိမ့်မယ်လို့လူထုတပ်ဖွဲ့ကညွှန်လင့်ထားပါတယ်။အခုဆိုရင်လွိုက်ကော်မြို့တော်အပါဝင်မျိုးအတော်များများမှာတိုက်ပွဲတွေဖြစ်တဲ့အတွက်စစ်ရှောင်သူဥယျာဉ်တိုးပွားနေပါတယ်ဒီမော့ဆိုနတ်မဲခုံနဲ့မိုးပြဲမှာမျိုးပြက်တလို့ဖြစ်သွားလို့မျိုးကိုဆွန့်ခွာတဲ့စစ်ရှောင်သူဥယျာဉ်စုစုပေါင်းဟာတသိန်းလောက်ရှိနိုင်တယ်လို့ KNDF လူထုတပ်ဖွဲ့ကခန့်မှန်းထားပါတယ
်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေကကွဲထွက်ပြီးတီးရက်တပ်ဖွဲ့တီထောင်ထားတဲ့အုပ်စုလေးတွေကိုတပ်မတော်ကစီယုံသိမ်းပွင့်ပြီးနေကြားဆောင်တက်နဲ့ပြည်သူစစ်တပ်ဖွဲ့စည်းတည်ထောင်ပါလေ။နေကြားဆောင်တက်ကိုတပ်မတော်ကရိတ်ခါထောက်ပံ့ပြီးပြည်သူစစ်ကိုတော့စီးပွားရှာခွင့်ပေးပါတယ်။ဒီတပ်ဖွဲ့တွေဟာမိမိတို့ဘဝရည်ရွယ်အတွက်တပ်မတော်နဲ့ဆက်ဆံကြတာမို့ယုံကြည်ချက်မရှိတာများပါလေ။ဒိုင်းနာအချင်းချင်းတပ်ပြတ်ကိုအောင်တပ်မတော်ကစီစဉ်ထားတဲ့လက်ကွက်တွေဖြစ်ပါတယ်။ခရီးပြည်နယ်မှာဒီလိုတိုက်ပွဲမျိုးတွေအများဆုံးဖြစ်ပွားပါလေ။စေအနာရှင်တပ်ဖြည့်ရေးမှာအခုဆင်နွှဲနေတဲ့လူလူတော်လိုင်းရေးဟာအကောင်းဆုံးအခွင့်အလမ်းဖြစ်တယ်လို့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီဥက္ကဋ္ဌအေဗယ်ထရီကဆိုပါတယ်။ဒါကြောင့်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့လက်တွဲပြီးကရင်ပြည်တပ်မတော်ကတိုက်ပွဲဝင်နေတာလို့ဆိုပါတယ်။ဒီတစ်ခါမှပြုတ်အောင်မတိုက်နိုင်ရင်နောက်ထပ်မတိုက်နိုင်တော့ဘူးလို့ကန္ဒါရဝရီတိုင်းစာဆောင်နဲ့တွေ့ဆုံစဉ်အောက်တိုဘာလ9ရက်နေ့ကပြောသွားပါတယ်။ဒါကြောင့်စုစုစည်းစည်းတိုက်ပွဲဝင်ကြရင်စစ်အာဏာရှင်ကြာဆုံးချိန်ကိုရောက်လိမ့်မယ်လို့ KNPP ဥက္ကဋ္ဌအေဗယ်ထရီကယုံကြည်ပါတယ်ခင်ဗျာ
။ဦးအောင်ကင်းပြည့်စွတ်သွားတာပါ။အခုဆက်ပြီးတော့ပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်။ COVID-19 မျိုးကွဲသစ် Omicron ကိုတောင်အာဖရိကမှာစတင်တွေ့ရှိခဲ့ရတာကနေအခုတော့နိုင်ငံပေါင်း50ကျော်အထိဆက်တွေ့လာပြီးအဲ့ဒီအထက်မှာမြန်မာအိမ်နီးချင်းနိုင်ငံတချို့လည်းပါဝင်ပါတယ်။အဲ့ဒီအတွက်မြန်မာနိုင်ငံမှာကာကွယ်ရေးအတွက်ဘယ်လိုပြင်ဆင်ထားသလဲ။ဒီအကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတဲ့ကူးစက်ရောဂါဗီဒကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းထားတာနားဆင်ကြပါခင်ဗျာ။
ဟုတ်ကဲ့ဒေါက်တာဆန်းနိုင်စိုးခင်ဗျာကျွန်တော်တို့ဒီ COVID-19 မျိုးကွဲသစ်အာဖရိကမှာပေါ်လာတာကကျွန်တော်တို့ဒီအိမ်နီးချင်းနိုင်ငံတွေမှာပါဒီစတွေ့လာပြီးတော့ပေါ့နော်ကမ္ဘာမှာလည်းပိုပြန့်နှံ့စိုးရိမ်မှုတွေများလာတဲ့နေထာမှာမြန်မာပြည်သူတွေတဲ့အထက်ကပါမှာရင်းနေဆက
်အဓိကတော့ကျွန်တော်တို့ဒီကာကွယ်ရေးနည်းလမ်းတွေလိုက်နာဖို့လည်းလိုတယ်ပေါ့နော်အဲ့တော့ဒီ virus နဲ့ပတ်သက်ရင်တဦးတယောက်ချင်းတော့လာရှိရပေါ့နော်ဒီခါကျတော့ကျွန်တော်တို့ဒီ whole of society လို့ခေါ်တာပေါ့ကျွန်တော်လူမှုအတိုင်းအဝိုင်းတစ်ခုလုံးအနေနဲ့လုပ်ရတာရှိတယ်။နောက်ပြီးခါကျရင်ဒီနိုင်ငံပေါ့နော်ဒီအာဏာပိုင်ဖွဲ့စည်းတာဝန်ရှိတဲ့လူတွေလည်းပေါ့နော်အပူပေါင်းဆောင်ရွက်ရတာရှိတယ်။ဒါတော့ whole of government approach ပေါ့ဒါတွေအကုန်လုံးကတော့ကျွန်တော်တို့ကအဓိကတော့ဒီတူးတယောက်ချင်းစီကစတင်ပြီးတော့ဒီပူပေါင်းဆောင်ရွက်ပြီးတော့အဆင့်ဆင့်ပေါ့နော် COVID-19 နဲ့ပတ်သက်တဲ့ဒီအခြေခံကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့ mass testing နဲ့ screening ကျောင်းရောက်ကောက်ကောက်ဝန်ရင်းလူလူလူဝေဆောင်ရင်းလေဝင်တွေထွက်ကောင်းတဲ့နေရာမှာနေထိုင်ရဲပေါ့နော်အဲဒီဟာတွေအရေးကြီးတယ်နောက်ပြီးခါကျတော့ဒီတန်တရားလက္ခဏာရှိလာရင်လေဒီဆက်အကျမ်းမာရေးဌာနကသတင်းပေးပို့တာပေါ့နော်ဒီအခါကျဒီကာဝယ်သေးထိုးနှံမှုကတော့ဒါမရှိဖြစ်အရေးကြီးတယ်ပေါ့ဒါဒီအားလုံးကိုကျွန်တော်တို့ကအခြေခံပေါ့နော်တူတူပြောက်ချင်းစီကစပြီးတဲ့ခါကျတော့အားလုံးကဒါပူပေါင်းပုံစံဆောင်ရွက်ဖို့လိုတာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာတူကြီးကာဝယ်တာကအပြင်ပေါ့နော်အားလုံးပူပေါင်းဆောင်ရွက်ဖို့လေဆရာတို့ဒီအကျမ်းမာရေးဝန်ကြီးဌာနဘက်ကလုတ်ဆောင်နေတာပြီရော
အဓိကတော့ကျွန်တော်က awareness ပြည်စင်လို့လုပ်ရတာပေါ့နော်ဒီခုနပြောတဲ့ပြည်သူရေးသားမှာဒီဒိဋ္ဌာနဲ့ပတ်သက်ပြီးသတိထားမိဖို့ပေါ့နော်အဓိကတော့ကာဝေသေးထိုးနှံမှုပေါ့နော်ဒါကိုကျွန်တော်ကဦးဆောင်ပေးရတယ်ပြီးတော့ခါကျတကူရေးကာဝေနည်းလမ်းတွေကိုလိုက်နာဖို့ရယ်ပြီးတော့ဒီတက်မှတ်ထားတဲ့ဒီ data အလိုက်ပေါ့နော် COVID-19 စီကန်းတွေကိုလိုက်နာဖို့ဒါတွေကိုကျွန်တော်တို့ကတောင်းပေးပြီးရခါလဲတော့ဒါကိုဒီ risk communication ခေါ်တာပေါ့အတိပေးခြင်းတတိပေးခြင်းပေါ့နော်ဒီလုပ်ငန်းတွေကိုကျွန်တော်ဆောင်ရွက်ရတာပေါ့အဓိကတော့ကျွန်တော်တို့တိမယ်လိုက်နာမယ်ဆိုရင်ဒီအဓိကတော့ဒီ၃ချက်ပေါ့ဗျာတစ်ကတော့ကျွန်တော်တို့ကခုနကာကွယ်ဆေးကိုမဖြစ်မနေထိုးနှံမှုနော်ရရှိတာတဲ့ကာကွယ်ဆေးကိုမဖြစ်မနေအချိန်ကြီးထိုးနှံမှုဒါတော့နံပါတ်1အရေးကြီးတယ်နံပါတ်2ကလည်းဆေးထိုးနှံပြီးနောက်မှာခုန COVID-19 နဲ့ပတ်သက်တဲ့အခြေခံကာကွယ်ရေးနည်းလမ်းတူးချင်းလိုက်နာမယ်စီကံနေလိုက်နာဖို့လိုတယ် data alike လည်း line name နဲ့ scan နေ line name ပို့လို့ဒါပေမဲ့တော့တော့ဒီကျွန်တော်တို့ဒီတက်မကြီးဝန်ကြီးဌာနနေပြီးတော့ဆောင်ရွက်နေရပေါ့နော်ရောရာပါဝင်ထင်ကျွေးလုပ်ငန်းတွေမှာအားလုံးကပေါ့နော်ပူးပေါင်းပြီးတော့ပံ့ပိုးပေးဖို့လည်းလိုတယ်ပူးပေါင်းပါဝင်ဆောင်ရွက်ပေးဖို့လည်းလိုတယ်ဒါဆက်တွေ့ပြောဆိုရအော
င်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီတာဝန်ရှိသူတွေဘက်ကအရင်တွေ့ကြုံနေပုံမူတည်ပြီးတော့ပြင်ဆင်ထားတာရှိသေးလားဆရာ
ဒီသမားလိုင်းဒုတိယလိုင်းတတိယလိုင်းပေါ့နော်ကျွန်တော်တို့ကြုံပြခဲ့တာရှိရယ်သမားလိုင်းဆိုရင်လည်းဒီကြောင်ခီးရနေကျွန်တော်စတင်လာခဲ့တယ်။ဒါပေမဲ့တိတ်မများလိုက်ဘူးပေါ့။အဲဒုတိယလိုင်းမှာတော့ကျွန်တော်တို့ကနေသက် data ဝင်လာပြီပေါ့နော်။အင်ဂျင်နိုင်ငံငါပဲပေါ့။ပြီးရတာကျတော့တတိယလိုင်းဆိုရင်လည်းဒီလိုနေသက် data ပေါ့နော်။ဒီနေရာကြီးကအဓိကဝင်လာပေါ့။ဒါဒုတိယလိုင်းဆိုတဲ့ဒါကျွန်တော်တို့ပြင်းထန်ထန်လေးဖြစ်လိုက်တယ်။တတိယလိုင်းကတော့တော်တော်ကြီးကိုပြင်းထန်ထန်ဖြစ်ခဲ့လို့ပေါ့နော်။ဒါကတော့ဒီနိုင်ငံတကာဝင်ပောက်တွေနဲ့နေသက် data တွေပေါ့နော်။စစ်ဆေးတဲ့ကိစ္စတွေပေါ့နော်။လုံလောက်တဲ့quarantine period တခုပြီးတော့မှဒီလိုဝင်ဝင်ပြည့်ရတဲ့အခါအများကြီးဆောင်ရွက်လဲရှိပါနောက်ပြီးတော့ဒီဆေးရုံဆေးခန်းနေ quarantine center ရဲ့ပြင်ဆင်တဲ့အပိုင်းနေအောက်ဆီဂျင်နဲ့ပတ်သက်တဲ့အပိုင်းနေပစ္စည်းပစ္စည်းရတွေပြင်ဆင်တဲ့အပိုင်းနေဒီ HR တွေပြင်ဆင်တဲ့အပိုင်းနေ
လူအင်အားပါဆရာနော
်ဟုတ်ကဲ့ပါလူများ
ဆေးဝန်ထမ်းအင်အား
ဟုတ်တယ်ဆေးဝန်ထမ်းဆိုရင်ဒါ training ပေါ့ကျွန်တော်လိုအပ်တဲ့နေရာကိုလိုအပ်တဲ့အင်အားပူဆောင်နိုင်မှုဒါတွေလည်းအများကြီးဆောင်ရွက်လဲရှိပါ
ဟုတ်ကဲ့အဲ့ဒီတော့အခုဒီလက်တလောအထိပြင်ဆင်ထားတဲ့အနေအထားအပေါ်မှာရောဆရာနေနဲ့ဘယ်လောက်အားရမိလဲဆရာ
ဟိုလက်တလောအနေအထားလည်းဒီဘာပြောပြောပေါ့နော်ဟိုကတော့ကြာနေတဲ့အနေအထားရှိပေါ့ဒါပေမဲ့လည်းနောက်ထပ်ထပ်ပြီးပြင်မလာဘူးတော့လိုလာပေါ့နော်အဲတော့လက်တလောအနေအထားကတော့တကယ်လည်းဟိုတွေ့လာတဲ့အနေအထားတော့မရှိသေးဘူးပေါ့နော်အဲတော့လက်တလောအနေအထားပြင်ဆင်မှုတွေကတော့ဟိုအချိန်လေးကောင်းနေတဲ့သဘောမှရှိပါတယ်ဟိုလုံလောက်လားလို့ဘာလို့ဒါတွေကတော့ကျွန်တော်တို့ကတော့ပြောလို့တော့မရသေးဘူးပေါ့နော်ဒါပေမဲ့လက်တလောအနေအထားကတော့ကြည့်ရရှိခဲ့တဲ့အတွေ့အကြုံတွေပေါ့မထူပြီးတော့ပေါ့နော်ကျွန်တော်ဒီတတိယနိုင်ပါဆိုရင်လည်းအဲ့လိုပေါ့ဟိုပြင်ဆင်ခဲ့တဲ့ဟာတွေကအခုဒီအချိန်မှလာပြီးတော့ကျိုးရှိတာပေါ့နော်ဟိုဒုတိယနိုင်တော့ကဲကျွန်တော်တို့ဒီ medical equipment တွေဒါတွေဆိုတော့တော်တော်များများရောက်လာပြီပေါ့နော်ဒီရဲ့ခါဒီခုနစမလိုင်းတော့ကျွန်တော်တို့ဂျုံခဲ့ရတဲ့ခဲခဲဖြစ်တဲ့ဒီ PPE တို့ mask တို့ဒီကိစ္စတွေဆိုတာတော်တော်ကြီးတော့ဒါဟိုပြောပြအောင်မလို့တော့ပေါ့နော်ခုနဒုတိယနိုင်ပါလဲခုနဒီ ventilator ပါဝင်ပေါ့နော်ဒီဒီတွေ့တဲ့ဆေးဝါးဆေးပစ္စည်းဓာတ်တွေဆိုတဲ့ဒါကျွန်တော်ယူကျွန်တော်တတိယလိုင်းအထိတောင်မှပြင်ဆင်နိုင်ခဲ့တဲ့အကြောင်းရှိတယ်တတိယလိုင်းမှာဆိုရင်ဒီအောက်ဆီဂျင်တို့ဘာလို့ပေါ့နော်ဒီနေရာတွေကဒါတော်တော်ယူပေါ့နော်နေရာဒေတာအနှံ့မှာပေါ့နော်ဝေးလံကြက်ကြဲတဲ့ဒေတာတွေအထိဒါပြင်ဆင်ထားနိုင်တဲ့တဘောတော့ရှိရပေါ့နော်ဒါတော့ဘယ်အရာမှတော့ perfect လို့တော့ပြောလို့မရဘူးပေါ့ဒါပေမဲ့တော်တော်ကြီးတော့ဒါကျူပန်းပြီးတော့ပေါ့နော်အတုံခွန်ဆိုင်ဆောင်ရွက်နေတဲ့တဘောရှိပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီပိုးရဲ့နောက်ဆုံးတွေ့ရှိထားတဲ့အခြေအနေကိုရောဘယ်လောက်အထိဆရာဆိုရင်မိလဲ
အော်ဒါကတော့ဘာတော်မ်းပေါ့နော်နိုင်ငံပေါင်း38နိုင်ငံအထိတော့ရောက်ပြီအဲ့လိုမျိုးတွေ့လာရဲဆိုတော့ဒါကတော့သူကတော့ဒီပိုးရဲ့သဘောကတော့သူကတော့ပေါ့နော်မျူတေးရှင်းနဲ့ဖြစ်တဲ့အခါကျတော့ခက်မြန်မြန်လေးတော့ပြက်တဲ့သဘောရှိအောင်ဒါကလည်းကျွန်တော်တို့ချုပ်တင်တက်ဆထားတဲ့ကက်ထဲမှာတစ်ခုပါတယ်ပေါ့နော်ဒါပေမဲ့ဟိုကောင်းတဲ့အချက်လေးရတယ်ဒီကနေ့ပတ်သက်ပြီးတော့တေဆုံးတဲ့လူလားမတွေ့ရသေးဘူးပေါ့နော်ခုနသေးထိုးထားတဲ့လူတွေလည်းဖြစ်မယ်လူငယ်လူရွယ်လည်းဖြစ်မယ်ဆိုတော့လေဒါလည်းကျွန်တော်တို့ကဟိုကျွန်တော် surveillance bias ခေါ်တာပေါ့ဆက်စပ်တွေ့တွေ့ချင်းမှာ review view ပြောင်းတာတွေကလည်းနည်းနည်းစစ်သားတတ်တာပေါ့နော်ဒါလေးရတော့ရှိရဲဒါပေမဲ့ဘာပြောဘွားကျမကြီးအဖွဲ့ကိုယ်တိုင်ကဟိုဒါပေါ့နော်ဒါသူဆက်လက်စောင့်ကြည့်နေရဲဘာလို့ကျွန်တော် data အစတုန်းကလည်းအိတ်မပြင်းထန်လို့ပေါ့နော်သူဟိုကျန်းကျင်တဲ့သူ့လူတွေအောင်ကဟိုမှတ်ချက်တွေပေးတာပေါ့နော်ဒီပိုးကပျော့သွားပြီပါညာပေါ့နော်တကယ်ကြတော့ဒီ community transmission တကယ်ဖြစ်လာတဲ့အခါcommunity ရဲ့မှာဒီ viral လောက်တက်လာတဲ့အခါပသက်ရွယ်ကြီးရင်းတဲ့လူတွေကာဝယ်ဆေးမထိုးနိုင်ထားတဲ့ရောဂါခံရှိရတဲ့လူတွေပေါ့နော်အာဒီလူတွေရဲ့ကိုခုနတကယ်တမ်း virus ဝင်လာတဲ့အခါကျတော့ခုနကပေါ့နော်ကျွန်တော်တို့ဒီပြင်းပြင်းထန်ထန်ဖြစ်ပေါ်တဲ့အနေအထားတွေပေါ့နော်ခုနကျန်းမာရေးဆိုတဲ့ဝင်ပြီးရတိုင်းဒါတွေကြုံလာရတာပေါ့နော်အဲတော့အရင်ကြီးရောလည်းတိတ်ချော့တက်လို့မရဘူးဒါကြောင့်မလို့တတိထားမယ်ပေါ့နော်ကာဝယ်ကြီးရင်းလိုက်တာလေခုနပြောတဲ့ဒီကျွန်တော်နေသက်ဒေတာတွေဝင်ပေါက်တွေကိုဟုတ်ကဲ့ကြည့်ရှုရလုပ်ငန်းတွေကတော့ဒါတော့ကျွန်တော်အရင်ကလည်းအတွေ့အကြုံရှိကြတော့လေအခုချိန်မှာတော့ဒါလေးနဲ့ထားပြီးဆောင်ရွက်နေရှိတယ်။အဲ့ဒီ data ထွက်လာတဲ့ဒီတခွဲနမူနာတွေကိုလည်းဂျီနိုမစ် surveillance ခေါ်တာပေါ့နော်ဂျီနိုမစ် sequencing ဒါတွေကိုလည်းကျွန်တော်ကဆောင်ရွက်နေရှိပါတယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်။ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီအမေရိကန်တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတကနားဆင်ရမှာကတော့ Fever Wine တော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်ခင်ဗျာ။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ဝန်ကြီးနယ်ရင်းမြို့နယ်မြောက်ပိုင်းဘေးလမိုင်းကျေးရွာအနီးမှာမြန်မာစစ်တပ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာတာမိနှစ်ဦးမြေမြို့မိုင်းနေမီတို့တေဆုံးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ထောက်ပံ့မှုနဲ့ KNU နေမီတချို့မှာပောက်ခွဲရေးတင်တန်းပေးနေတယ်လို့စစ်ကောင်စီကနေပြောဆိုချက်အပေါ် KNU ဘက်ကဘယ်လိုမျိုးတုံ့ပြန်ပြောဆိုလိုက်ပါသလဲစတဲ့အကြောင်းအရာတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်နယ်တံဖြူစရက်ရေအဝေးပြေးကာလမကြီးအရှိဖက်ချမ်းမှရှိတဲ့ရေမြွနယ်မြောက်ပိုင်းဘေးလမိုင်းကျေးရွာအနီးနားတဝိုက်မှာမြန်မာစစ်တပ်ကနေထိုးစစ်ဆင်လာတဲ့အတွက်ဒီဇင်ဘာလ6ရက်နေ့မှာဒေသခံ KNU ၊ကရင်အမျိုးသားစီရင်တပ်ဖွဲ့နဲ့တိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီဒေသမှာလှုပ်ရှားနေတဲ့ KNLA တပ်ရင်း16တပ်ခွဲလေးနဲ့မုတ်ကနေအခြေဆိုင်ခလာရတစ်တုံညာ6တပ်ရင်းတို့ဘေးလမိုင်းကျေးရွာမှာထိတ်တန့်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်က3ဦးသေဆုံးခဲ့တယ်လို့ KNU ဒူးပလယာခရိုင်တရင်းမှာဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပွားတဲ့နေရာဟာနိုဝင်ဘာလ24ရက်နေ့ကမော်လမြိုင်မြို့ကနေဗန်ငွေထုတ်ယူပြီးရဲလုံခြုံရေးအဆောက်အအုံနဲ့ရဲမျိုးကိုငွေတည်ဆောင်လာတဲ့မြန်မာစစ်ပွားရေးဘဏ်ကနစီချုံခိုတိုက်ခိုက်ခံရတဲ့နေရာအနီးတစ်ဝိုက်ဖြစ်တယ်လို့သိရပါတယ်
ချင်းပြည်နယ်မင်းတပ်မြို့မှာတောင်ယာကနေပြန်လာတဲ့တာမင်းနှူးနေအိမ်ရှိမှာမြေမြုပ်မိုင်းနင်းမီလို့မိခင်ဖြစ်သူပွဲချင်းပြီးတည်ဆုံပြီးနှစ်နှစ်အရွယ်ရှိတဲ့တမီးဖြစ်သူကလည်းခြေထောက်ပြတ်သွားပါတယ်မင်းတပ်မြို့ဆံပြရက်ကွက်မှာနေထိုင်တဲ့အသက်49နှစ်အရွယ်ရှိတဲ့တော်ဟုံးဝန်တို့တာမင်းဟာဒီဇင်ဘာ5ရက်နေ့ညနေကတောင်ယာကနေပြန်လာတဲ့အချိန်မှာနေအိမ်ရှိမှာစစ်ကောင်စီတပ်ဖွဲ့ထောင်ထားတဲ့မြေမြုပ်မိုင်းကိုတမီးဖြစ်သူကနင်းမီလို့ပောက်ကွဲမှုဖြစ်ပွားခဲ့တာလို့မင်းတပ်ဒေသခံတို့ကပြောပါတယ်မင်းမြုံမိုင်းပောက်ကွဲမှုကြောင့်တမီးဖြစ်သူဟာညာဖက်ခြေထောက်ပြတ်သွားခဲ့ပြီးလက်နဲ့ဦးခေါင်းမှလည်းတန်ရာပြင်းထန်ရခဲ့တာကြောင့်ပခုတ်ကူဆေးရုံကိုပို့ဆောင်ကူတပေးနေတယ်လို့သိရပါတယ်။မင်းတမျိုးနယ်မှာစစ်ကောင်စီတပ်ဖွဲ့ထောင်ထားတဲ့မင်းမြုံမိုင်းတွေနင်းပြီလို့ပောက်ကွဲမှုဖြစ်စဉ်ဟာနိုဝင်ဘာလနဲ့ဒီဇင်ဘာလစအထိ9ကြိမ်ရှိခဲ့ပြီးနှစ်ဦးသေဆုံးမှုရှိခဲ့တယ်လို့ CDF မင်းတပ်ဖွဲ့ကပြောဆိုထားပါတယ်။
ချမ်းပြည်မြောက်ပိုင်းတိန်နီမြို့ပန်လော့တိုးကိတ်မှာမိုင်းပေါက်ကွဲမှုပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတာမန်အယက်သားကားဓမာတွေထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဇင်ဘာလ9ရက်ည9နာရီအချိန်ခန့်ကပန်လော့တိုးကိတ်မှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ပေါက်ကွဲမှုကြောင့်မိုင်းဆနဲ့ကားမှန်ဆတွေကကားဓမာနှစ်ဦးနဲ့တိုးကိတ်ဝန်ထမ်းတဦးကိုထိမှန်လို့တိန်နီစေးယုံကိုပို့ဆောင်ဆေးကုသခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်တစ်ဖက်တည်းပြစ်ခတ်မှုနိုင်ရက်ခတ်အကြာရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအဲ့ဒီတိုးကိတ်မှာရဲတွေကကုန်ကားတွေကိုတားဆီးစစ်ဆေးအခွန်ကျင်းဝင်မြန်မာစွာကောက်ခံပြီးအိမ်စည်းကားတွေကိုလည်းတင်းကျပ်စစ်ဆေးမေးမြန်းမှုတွေတုံ့ပြန်လှုပ်ဆောင်လာလို့ခရီးသည်တွေနောက်နေကြန့်ကြာခဲ့ရတယ်လို့ကာသမအတိုင်းဝိုင်းကပြောပါတယ်အဲ့ဒီညကပောက်ကွဲမှုလက်တယ်ကိုမသိရပေမဲ့နောက်တရမနဲ့အစောပိုင်းမှာတော့ကုတ်ခိုင်မြို့နံပါတ်ကြီးရွာမှာအာဏာသိမ်းစစ်တပ်နဲ့KIA တပ်တို့အကြားတိုက်ပွဲထပ်မံဖြစ်ပွားခဲ့တယ်လို့သိရပါဗျ
။ကရင်ပြည်နယ်ဖာမြို့နယ်အတွင်းမှာပြည်သူခရီးတွားလာခွင့်ကိုမနေ့6နာရီကနေညနေ6နာရီထိတာခွင့်ပြုပေးတော့တယ်လို့ခရင်ယူတပ်မဟာတေဖာမြို့နယ်ကနေဒီဇင်ဘာ1ရက်နေ့ရက်စွဲနဲ့တတိပေးစာထုတ်ပြန်ထားပါတယ်။ဖာမြို့တန်လွေနောက်ဘက်ချမ်းမှာရှိတဲ့နယ်မြေမှာစစ်ကောင်စီတပ်နဲ့နေချားဆောင်တပ် PGF ပူးပေါင်းတပ်တွေလှုပ်ရှားမှုများလာတာကြောင့်ပြည်သူလူထုတွားလာခွင့်ကိုခရင်ယူဘက်ကကန့်တတ်ချိန်ထားလိုက်တယ်လို့ဆိုပါတယ်။တပင်ထင်းချုံနယ်မြေတွင်မှခရီးတွားလာရင်မော်တော်ကားမှန်တွေချပြီးမောင်းနှင်ဖို့တောင်ဝင်ရစစ်ဆေးရင်လည်းကြည်ပြူစွာလက်ခံပေးဖို့အဲ့ဒီတတိပေးစာထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဖာမြို့နယ်ထဲမှာပြီးခဲ့တဲ့နိုဝင်ဘာလမှာ PGF တပ်တွေစီရေလှုပ်ရှားမှုပုံများလာတယ်လို့တိုက်နယ်စည်းရုံတလုံးကိုလည်းအကြမ်းဖက်ဝင်စီးတာရှိတဲ့ပြင်တွားလာတဲ့ဒေသခံတွေကိုလည်းပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ရခိုင်ပြည်နယ်မြေပုံမြို့နယ်ကနေရပ်ပြန်စစ်ပေးဆောင်တွေနေထိုင်တဲ့ရောချောင်းရွာသားရာခြေရွာသားတွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရိတ်ခါတရုပ်ခွင့်ကိုပိတ်ပင်ထားတဲ့အတွက်စာရေးတောက်ရေးအတွက်အခက်အခဲဖြစ်နေကြပါတယ်ဒီဇင်ဘာလ9ရက်နေ့ကစပြီးခြေရွာအနီးရောချောင်းတရားမှာရှိနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကစံတရုပ်ခွင့်ကိုပိတ်ပင်ထားတာဖြစ်တယ်လို့ခြေရွာသားတွေကပြောပါ ကိုမြေပုံမြို့ခံကိုဝင်းသိန်းကပြောပါတယ်အင်ချေတထောင်ခန့်ရှိတဲ့အဲ့ဒီဂျေးရွာသားတွေဟာရခိုင်တပ်တော်အေအေနဲ့စစ်တပ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပေါက်တော်မြေပုံမြို့နဲ့နိဆိုင်ရာဂျေးရွာတွေမှာခေါလုံခဲ့ကြပြီး2019ခုနှစ်မေလကုန်လမှာရွာသားတချို့နေရာပြန်ပြီးနေထိုင်လာကြတာဖြစ်ပါတယ်
အခုတင်ပြလာရတဲ့ဆက်လက်တင်ဆက်ပြီးသွားမှာပါမြို့သားညီညွတ်ရေးအစိုးရ NUG ရဲ့ထောက်ပံ့မှုနဲ့KNU နေနေတချို့မှာဖောက်ခွဲရေးတင်နှံတွေတယောက်စီပြီးနိုင်ငံအတွင်းမှာရှိတဲ့မြို့ကြီးတွေမှာဖောက်ခွဲရေးတွေလုပ်ဖို့အတွက်ညွှန်ကြားနေတယ်လို့စစ်ကောင်စီမျှဝေရုပ်သံလိုင်းကနေကြေညာခဲ့ပါတယ်အဲ့ဒီအပေါ်မှာ KNU ဘက်ကဘယ်လိုမျိုးတုံ့ပြန်ထားပါသလဲမိကလျာမုံကနေစူးစီးထားပြီးတော့
ကျွန်တော်တို့ကတော့စစ်အာဏာရှင်ကိုတော်လှန်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အခုလိုပြောဆိုလိုက်ပါတယ်။ကျွန်တော်တို့ဘက်ကလည်းဒါစစ်အာဏာရှင်ကိုကတော်လှန်တဲ့အဖွဲ့အစည်းတွေကကြတော့စစ်ကောင်စီကိုပေါ့နော်တော်လှန်ဆောင်ရွက်မယ်ဆိုတော့ကျွန်တော်တို့ကတော့ဒီပူးပေါင်းဆောင်ရွက်မှုကလုပ်ရမှာဖြစ်တယ်။တော်လှန်ရေးရာစုတွေအားလုံးကြစ်လက်ခံပါတဲ့တပ်ပေါင်းစုတစ်ခ
ဒီလူလူကတော့ဒီဆရာနာရှင်ဟိုခါးပြီးတော့မုံပြီးတဲ့ပုံမှာတော့ရတဲ့ညီတဲ့ညီပေါင်းစုံတော့အတော်လွန်ပုံကံမှုတွေချိန်နေမှာပဲကောဒါပေမဲ့
ကျွန်တော်တိတလောက်ကတော့အဲ့လိုပြတ်တတ်သားကြီးလဲကောင်းတာတော့လက်တွဲလာတော့မဟုတ်ဘူးတခုလုံးရဲ့သဘောဒါမဟုတ်ဘူးလို့ဒီဘက်ကဥက္ကဋ္ဌစောမှုဒူးစေဖော်တို့ကလည်းအန်တီကိုမပြတ်စေခြင်းဘူးပေါ့နော်အဲ့ဒီသဘောဒါကြီးတရားဝင်ထုတ်ပြန်တဲ့ဟိုကတော့မတွေ့သေးပါဘူး
တို့ထဲမှာတချို့တပ်ဖွဲ့တွေကတော့အဲ့လိုPDF အန်ယူဂျီနဲ့ပေါင်းကျင်တဲ့တပ်ဖွဲ့တွေလည်းရှိရလေဆိုတော့ဒီကြကြပေါင်းသွားလို့ရှိရင်တော့ဘလူးစီလူစီကွဲသွားတဲ့သဘောဖြစ်သွားမှာပေါ့နော်2021ခုနှစ်ဖေဖော်ဝါရီလတရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စန့်ကျင်စန္ဒပြမှုများနဲ့အတူလက်နက်ကင်ခုခံတော်လှန်တဲ့ဒေသကာကွယ်ရပ်တွေတိုင်းနာလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတချို့တွေပူးပေါ
ပွဲတော်ကိုချင်းပြည်နယ်ဟာခါမြို့နယ်မှာမကျင်းပါတော့ဘူးလို့ခရိုင်အသင်းတော်တာဝန်ရှိသူတွေကပြောကြပါတယ်။ဒါကြောင့်မကျင်းပါတော့တာလဲဆိုတာကိုတော့ကိုရောပတ်ရဲ့စုစည်းချက်ကိုကျွန်မအမိအနေနဲ့တင်ဆက်ပေးပါမယ်ရှင်။ခရိုင်ဘာသာဝင်80ရာခိုင်နှုန်းလောက်နေထိုင်တဲ့ချင်းပြည်နယ်မှာယေရှုမွေးဖွားတဲ့ဒီဇင်ဘာလ22ရက်နေ့ကိုနေ့စဉ်နှစ်တိုင်းစီကားတိုင်းမြတ်စွာနဲ့
ညနေတည်တည်မှာကျင်းပလေးရှိပေမဲ့ဒီနေ့မှာတော့နိုင်ငံရေးအခြေအနေကြောင့်ဟာခါမျိုးမှာကျင်းပမှာမဟုတ်တော့ဘူးလို့ဟာခါမျိုးခရိယန်ဂိုင်းပေါင်းဆိုဓမ္မမှုတော်ဆောင်များအဖွဲ့ကအတွင်ရင်မူတိတ်ခါရောရဆရာတော်ဒေါက်တာစတီဗင်လျန်ဟုတ်လင်ကပြောပါတယ်အခုကျွန်တော်တို့ရှစ်ပြီးရှောင်းနေတဲ့လူတွေအိမ်လေးမိလောင်တဲ့လူတွေကျွန်တော်တို့တောထဲမှာနေတဲ့လူတွေဒါသူတို့ကဝမ်းနဲ့ကြေကွဲဒုက္
Saibo Ala Sinjine, Andrew My Ala Sinjinoguda, Pilota Bo, Jayua, Jaguar Dwin, Lassina,
အသင်းတော်နဲ့ရက်ွက်တွေထဲမှာခရစ်မတ်နေ့ဆုဝေးဝေးပြုဆုတောင်းတာအခန့်ကျွေးမွေးတာနှစ်သက်ကူးပွဲကျင်းပလာတွေမလုပ်ကြဘူးနဲ့ဓမ္မအမှုတော်ဆောင်တွေလည်းရုံးနဲ့တခြားနေရာတွေမှာခရစ်မတ်ပွဲဖိတ်ကြခံရမယ်ဆိုပါကမပါဝင်ကြဘူးဟာခမျိုးခရိယံခိုင်မောင်းဆိုဓမ္မအမှုတော်ဆောင်များအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒီနေ့ခရစ်မတ်ကိုတော့မိသားစုတွေနဲ့အတူအိမ်
ဒီကနေ့ကျွန်တော်တို့ကတူတောင်းပြီးတော့ကကျွန်တော်တို့ကအဲ့လာပဲကျွန်တော်တို့ဆီဆီရှိတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစလို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲဖြစ်ပွားမှုတွေကြောင့်ချင်းပြည်နယ်မှာကလေးတငယ်တွေအမျိုးသမီးတွေအပါအဝင် လူဦးရေခုနှစ်တောင်းကျော်ကစစ်ဘေးတိမ်းရှောင်နေကြရပြီးတော့အဲ့ဒီထဲကလူဦးရေ3000ကျော်ကတော့မီဇိုရန်ပြည်နယ်မှာထွက်ပြေးခိုးလုံနေကြရတယ်လို့ချင်းလူခွင့်ရဲ့အဖွဲ့ရဲ့မှတ်တမ်းတွေအရသိရပါတယ်။အပြည်ပြည်ဆိုင်ရာမြန်မာနစ်ချင်းခရီးရန်မိသားဟာရအဖွဲ့ကလည်းစစ်ကောင်ဆောင်တွေရဲ့မတရားဖမ်းဆီးမှုအောက်ကနေလွတ်မြောက်နိုင်ဖို့အတွက်မိမိတို့အသက်အိုးအိမ်တွေကိုစွန့်ပြီးတော့အမှန်တရားအတွက ကိုကူညီပေးနိုင်ရေးကလည်းအလွန်မင်းလိုအလျက်ရှိနေခြင်းဖြစ်တယ်လို့နိုဝင်ဘာလ22ရက်နေ့ကမေတ္တာရက်ခံချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ရှင်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။မွန်ပြည်နယ်တံဖြူစရက်ရေအဝေးပြေးကာလာမကြီးအရှိဖက်ချမ်းမှာရှိတဲ့ရေမြုပ်နယ်မြောက်ပိုင်းဘေးလမိုင်းကျေးရွာနီနာတဝိုင်မှာမြန်မာစစ်တပ်နယ်ခရိုင်ယူကရင်အမျိုးသားစီရင်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာတာမီနှူးနေအိမ်ရှိမှာမြေမြုပ်မိုင်းနှင်းပြီလို့မိခင်ဖြစ်သူတေဆုံးပြီးနနစ်
တ်ဆင်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ဒီ American တန်ရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါလိမ့်မယ်။
စကိုင်းတဲ့စလင်းကြီးမျိုးနယ်မှာအရသား၁၁ယောက်ကိုလူငယ်ရေးတပ်ဖွဲ့ပြစ်ခတ်မိရှို့တပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းပေါ်မှာအမျက်ဒေါသထွက်ရတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအနောက်မြောက်ဘက်ဒေသမှာကလေးတွေပါဝင်ရွာသား၁၁ယောက်ကိုကျူးတုပ်ပြီးအရှင်လက်လက်မိရှို့ခဲ့တဲ့ခိုင်လုံတဲ့အော်နှလုံးနာစရာသတင်းကြောင်းအမျက်ဒေါသထွက်ရပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Netflix ကကြာသပတ်နေ့ဝါရှင်တန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါထိတ်လန့်စရာရက်ဆက်ချမ်းချုပ်တဲ့အချမ်းဖက်နည်းတွေကိုတုံးနေပေမဲ့မြန်မာစစ်တပ်ဟာအရေးယူခံရမှုကနေကင်းလွတ်နေတဲ့အစင်လာကိုအဆုံးသတ်ဖို့ကလည်းအရေးကြီးတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်နိုင်ငံတကာဒီမိုကရေစီထိပ်သီးညီလာခံကိုကမကထအလုပ်ကျင်းပနေတဲ့အမေရိကန်နိုင်ငံမှာဒီမိုကရေစီအားနည်းချက်တွေရှိနေတာကိုကြာသပတ်နေ့ညီလာခံဖွင့်ပွဲမှာသမ္မတဂျိုးဘိုင်ဒန်ကအတိအမှတ်ပြုပြောဆိုလိုက်ပါတယ်ဒီမိုကရေစီကိုအတိတ်တပံအားဖြည့်ဖို့ဒီမိုကရေစီစောင့်နေကိုအင်အားတောင့်တင်းခိုင်မာစေဖို့စင်စစ်မပြတ်တစ်ဆင့်မပြတ်လိုအပ်ချက်တွေကိုတည်ရအတွက်ဒီမိုကရေစီထိပ်သီးစည်းဝေးကိုလက်ခံကျင်းပရတာဖြစ်တဲ့ကြောင်းလဲသမ္မတဂျိုးဘိုင်ဒန်ကကြာသပတ်နေ့ညီလာခံဖွင့်ပွဲမှာပြောဆိုထားတာဖြစ်ပါတယ်အိုမီကရွန်ကိုဗစ်ပိုးစစ်ကြောင့်ကူးစက်မှုတွေတိတိတတ်တတိုးလာနေပေမဲ့ရောဂါပိုးစစ်ဟာကူးစက်မြန်ဒယ်လ်တာမျိုးကွဲလောက်ပြင်းထန်မှုရှိချင်မှရှိလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့အာဖရိကဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ရောဂါပိုးစစ်ဟာအခုအခါကမ္ဘာတစ်လွှာကနိုင်ငံ60လောက်မှာတွေ့ရှိထားပြီးဒီထဲက10နိုင်ငံဟာအာဖရိကတိုက်မှာဖြစ်သလိုကမ္ဘာတစ်လွှာအိုမီကရွန်ပိုးစစ်ကူးစက်သူ1000လောက်ရှိတဲ့အထက်မှာ46%ရာခိုင်နှုန်းကအာဖရိကတိုက်မှာဖြစ်တဲ့အကြောင်း WHO ရဲ့ကာကွယ်ဆေးထုတ်နိုင်ရင်းနဲ့ထုတ်လုပ်မှုဆိုင်ရာအကြီးအကဲကကြာသပတ်နေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လုံပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့စူဘဲအတာရက်တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို light meter 32 kHz 9335နဲ့9383လိုက်ဒိုမီတာ49 kHz 6153ညာနဲ့ပရမနာဝီဝီဘက်မှာလိုင်းလက်မီတာ190 ကနေတင်ဆက်ခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဘေးရန်တွေကင်းဝေးကြပါစေ VOA ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.